Welcome to the Voice of America in Burmese.
Mingla mne khima shin. Washington mye ro VOA American san ga ni 2018 khu ni December 26 yi December 29 ye taw cha ni ne khin a season go Myanmar sanor dei mne 6 nai ga ni 9 nai thi 9 meter 40 ro ga ni dai yai thong lin taw ma ba shin. Sama engine nai ba.
မင်္ဂလာ မနက်ခင်း ပါ ခင်ဗျာ ဒီကနေ့ မနက် ဖက်ဒရီနီကို ဒေါက်ကင် ဘူးတန် နဲ့ ကျွန်တော် ကြော်ကြော် သိမ်းပြုတ် ပြပါပါ တူကီ ခြေဆိုင် အမေရိကန် တိုင်းလုံးမှာ ဗီဇာ လုပ်ငန်းတွေ အပြည့်အဝ ပြန်စားတော့မယ် လို့ အမေရိကန်က ကြာသပတေးနေ့မှာ ကြေညာပါတယ် လိုက်ဘီးရီးယား သမ္မတရွေးကောက်ပွဲ ဒုတိယ အကြော်မှာ နာမည်ကျော် ပေါ်လုံးသမားဟောင်း George Weah နိုင်ရတယ် လို့ တရားဝင် ကြေညာလိုက်ပါပြီ ဘင်္ဂလားဒေ့ရှ် ကဒုက္ခသည်တွေ ကြားမှာ ဆုံဆုံနာ ဖြစ်နေတာကို ကူညီကူတာပေးဖို့ တိတိကျကျက် စီးအဖွဲ့တစ်ဖွဲ့ ကြာသပတေးနေ့က ထပ်သွားပါတယ် ဒီသတင်းတွေ ပါဝင် တခြား နိုင်ငံတကာ ထိပ်တန်းသတင်းတွေကိုလည်း သိရပါမယ် ခင်ဗျာ
ကောင်းပါပြီရှင် မြန်မာနိုင်ငံမှာ ဖမ်းဆီးခံထားရတဲ့ Writers သတင်းထောက်တွေ ဖြစ်တဲ့ ကိုဝါလုံးနဲ့ ကိုကျော်စိုးတို့ ဖမ်းဆီးခဲ့ပုံနဲ့ ပတ်သက်ပြီးတော့ အသေးစိတ်ကို မနေ့ကရန်ကုန်မြို့မှာ ကျင်းပတဲ့ မိသားစုဝင်တွေရဲ့ သတင်းစာ ရှင်းလင်းပွဲမှာ ဘယ်လိုတွေ ပြောသွားပါသလဲ
အရင်ကတော့ သူတို့လက်ထဲကို စာလိမ့် နှစ်လိမ့်ထည့်လိုက်တယ် ပုံမောင်းက ဒီမှာ တလဲ ဝါလုံးရဲ့ လက်ထဲကို တလိမ့်ထည့်လိုက်တယ်
ထည့်ပြီးတော့ဒါကတော့သတင်းတော့ကိုဝါလုံးရဲ့ဇနီးဖြစ်သူကပြောသွားတာပါအပြည့်စုံကိုတော့သတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါပြင်ထိုင်းနိုင်ငံမှာမြန်မာအလုပ်သမားလေးရာလောက်အလုပ်ထုတ်ခံရတာဘာကြောင့်လဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အခုလို 2018-19ကူးရောမဲ့အချိန်ဒီဇင်ဘာလရောက်တိုင်းတင်ဆက်နေတဲ့ တေးသချင်းလက်ဆောင်ကိုလည်း ထုတ်လွှင့်ပေးဖို့ရှိပါတယ် နောက်ပိုင်းမှာတော့ ကျမရေးကဏ္ဍနဲ့ တိုင်းရင်းသတင်းလွှာအစီအစဉ်တို့ကိုတင်ဆက်မှာပါ အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကို ကိုကျော်ကျော်သိန်းနဲ့ ဒေါက်ခင်မျိုးသက်တို့ကကြောက်ပြပါအောင်ရှင်
အမေရိကန်ပြည်တော်စုကိုလာချင်တဲ့လူရင်းနိုင်ငံသားတွေအတွက် ဒီအုံမင်းဗီဇာထုတ်ပေးတာကို အပြည့်အဝပြန်စားတော့မယ်လို့ အမေရိကန်ကကြာသပတေးနေ့မှာကြေညာပါတယ် တန်ယုံဝန်ထမ်းတရားရုံးကိုထိန်းသိမ်းတာ ဒါမှမဟုတ်ဖမ်းဆီးတာမျိုးမလုပ်ခင်မှာ တူရကီအစိုးရက American အစိုးရကိုကြိုပြီးအကြောင်းကြားမယ်ဆိုတဲ့အာမခံချက်ရထားတယ်လို့လည်းပြောပါတယ် ဗီဇာလုပ်ငန်းပြန်စမဲ့ဆုံးဖြတ်ချက်ကိုတူရကီကကြိုးဆိုပေမဲ့အဲ့လိုအာမခံချက်မျိုး American ကိုသူတို့မပေးခဲ့ဘူးလို့ပြောပါတယ် တူရကီနိုင်ငံဆိုင်ရာအမေရိကန်တန်ယုံကကောက်စစ်ဝန်ထမ်းတူဖြစ်တဲ့ Metin Topuz ကိုအကြံဖက်ဝါဒဆိုင်ရာဆွဲချက်တွေနဲ့ဒီနှစ်အစောပိုင်းမှာတူရကီကဖမ်းလိုက်တာကိုလက်တုံ့ပြန်နေနေနဲ့ရွှေ့ပြောင်းနေထိုင်ခြင်းမဟုတ်တဲ့ဗီဇာထုတ်ပေးတဲ့အားလုံးကို American ကရပ်ဆိုင်ထားခဲ့တာပါတူရကီဘက်ကလည်းလက်တုံ့ပြန်ပြီး American ကသူတို့တန်ယုံမှာဗီဇာထုတ်ပေးတာကိုရပ်တည်ခဲ့ပါတယ် တန်ယုံရဲ့ပြည်တွင်းဝန်ထမ်းတူဦးကိုစုံစမ်းစစ်ဆေးတာမျိုးလုပ်မနေဘူးသူတို့ရဲ့တရားဝင်လုပ်ငန်းတာဝန်တွေကိုလုပ်ဆောင်နေတဲ့ဘယ်ဝန်ထမ်းကိုမှမထိန်သိမ်းဘူး နောက်ပိုင်းမှာပြည်တွင်းဝန်ထမ်းတွေကိုထိန်းသိမ်းတာဒါမှမဟုတ်ဖမ်းဆီးတာမျိုးမလုပ်ခင်တူရကီဆိုရကအမေရိကန်ကိုအတိပေးမယ်လို့တူရကီကပေးခဲ့တဲ့ကတိတွေတိုင်းအောက်တိုဘာလကတည်းကလိုက်နာခဲ့တယ်ဆိုပြီးအမေရိကန်နိုင်ငံသားရဲ့ဌာနရဲ့စာသားပရင်းနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ဒီနှစ်အတွင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုးအဖွဲ့တန်တမာရေးအောင်မြင်မှုတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုအဓိကချိန်ချောက်မှုရှိနေတဲ့မြောက်ကိုရီးယားပြည်ထောင်စုကိုတရုတ်နဲ့ရုရှားတို့နဲ့အတူလက်တွဲပြီးအပြေရှာနိုင်ခဲ့တာအတွက်အမေရိကန်နိုင်ငံသားတွေအားတက်ဝမ်းမြောက်တင်ကြောင်းနိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်မြောက်ကိုရီးယားပေါ်မှာဆက်ရှိတည်ခံတဲ့မဟာဗျူဟာလိုမအောင်မြင်တဲ့မူဝါဒကိုဖြစ်ပေပြီး တန်တမန်နီးတွေစီးပွားရေးရအရေးယူမှုတွေကနေတဆင့်ဖိအားပေးတဲ့မူဝါဒကိုချက်သုံးခဲ့တယ်လို့ကျသပရင်းနေထုတ်နယူးယောက်တိုင်းမှာဝန်ကြီးတလဆင်ကဆောင်းပါးရေးသားခဲ့တာပါဒီသမလ22ရက်နေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်မှာအရေးယူတန်းခတ်မှုအသစ်တွေချမှတ်ခဲ့ပြီးလောင်စာဆီဖြတ်တောက်တာတင်းမောနဲ့တည်ယူတင်ပို့မှုကန့်သတ်တာတွေအပြင်မြောက်ကိုရီးယားအတွက်အဓိကဝင်ငွေရရှိတဲ့သူ့န
ကျွန်တော်တို့ကတော့ဒီနှစ်ထဲမှာခင်မင်းနျူကလီးယားလက်နက်လုပ်ဖို့အတွက်နည်းပညာတွေအတားအဆီးကိုကြော်လွှမ်းလာနိုင်တယ်လို့ထင်တယ်။ ဒီနေ့ထဲမှာခင်မင်းနျူကလီးယားလက်နက်လုပ်ဖို့အတွက်နည်းပညာတွေအတားအဆီးကိုကြော်လွှမ်းလာနိုင်ခြင်းမှာပဲခရစ်မတ်နေ့မှာအခုလိုအရေးယူမှုတွေလှုပ်လာတာအတွက်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကဒါဟာဆေးလှုပ်ဆောင်မှုတခုလို့ပြောဆိုလိုက်ပြီးရှုံချလိုက်ပါတယ်။အီရန်နဲ့ဆီးရီးယားကအိုက်စ်တွေးကြော်တွေတင်ပိုက်ထားတဲ့နယ်မြေတွေပြန်ပြီးရအောင်လှုပ်ဆောင်ရမှာအမေရိကန်ရဲ့အခန်းကဏ္
တရုတ်နိုင်ငံကိုဂျာတာပရီနေမှာဆွဆွဲပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကိုရင်းနှံတင်ပို့တာကန့်သက်ထားတဲ့ကုလသမဂ္ဂရဲ့တန်ခါအရေးယူမှုကိုချိုးဖောက်တာမရှိဘူးလို့တရုတ်ဘက်ကအခိုင်အမာပြောထားတဲ့ကြားမှာပဲအခုလိုဆွဆွဲလိုက်တာပါ။လက်ပူးလက်ကျက်မိလိုက်ပြီးမြောက်ကိုရီးယားကိုရင်းနှံဝင်နိုင်အောင်တရုတ်ကလှုပ်ပေးနေတာတကယ်ကိုစိတ်ပျက်စရာပဲ။ ဒီလိုသာဆက်ဖြစ်နေရင်မြောက်ကိုရီးယားတက်တနာအတွက်အေးဆေးတဲ့အခြေမျိုးဆိုတာဘယ်တော့မှရှိနိုင်မှာမဟုတ်ဘူးလို့သမ္မတထရမ်ကထစ်တာမှရေးပါတယ်။မြောက်ကိုရီးယားကမကြသေးခင်ကအပြည့်တာဝေးဒုံးကျည်ပြစ်လွတ်ဆန်းသက်တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကိုဝင်တဲ့ရေနံကိုကန့်တတ်ဖို့ရည်ရွယ်တဲ့ဒဏ်ခတ်ရေးယူမှုအစ်စ်တွေကိုပြီးခဲ့တဲ့သတင်းပတ်မှာပဲကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တာပါ။နိုဝင်ဘာလတုန်းကမြောက်ကိုရီးယားကဆန်းသက်ပြစ်လွတ်ခဲ့တဲ့နောက်ဆုံးထုတ်တိုက်ချင်းပြစ်ပယ်တင်ဒုံးကျည်ဟာအမေရိကန်နိုင်ငံရဲ့ဘယ်နေရာကိုမဆိုထိမှန်အောင်ပြစ်နိုင်စွမ်းရှိတယ်လို့အမေရိကန်ကျွမ်းကျင်သူအများပြားကသတိပေးထားပါတယ
်။လိုင်ဘီးရီးယားနိုင်ငံသမ္မတရွေးကောက်ပွဲမှာနာမည်ကြီးဘောလုံးသမားဟောင်း George Weah အနိုင်ရသွားပါပြီ။လိုင်ဘီးရီးယားရဲ့ပြည်နယ်15ခုထဲမှာသူဟာပြည်နယ်14ခုမှာအနိုင်ရခဲ့တာဖြစ်ပြီးမဲအားလုံးရဲ့ 61.5 ရာခိုင်နှုန်းရပြီး George Weah အနိုင်ရခဲ့ကြောင်းလိုင်ဘီးရီးယားရွေးကောက်ပွဲကော်မရှင်ကအကြံပေးနေမှာအကြေညာလိုက်တာပါ။သူဟာတက်တန်း20တာဝန်ထမ်းဆောင်ခဲ့တဲ့သမ္မတ Alan Johnson CLF နေရာကိုဆက်ခံမဲ့ဒုသမ္မတ Joseph Boakai နဲ့ရှင်ပြန်ခဲ့တာဖြစ်ပါတယ်။လိုင်ဘီးရီးယားဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာတက်တန်း20ပဲအများဆုံးတာဝန်ယူခွင့်ရှိတာပါ။မဲလာပေသူစုစုပေါင်း56ရာခိုင်နှုန်းရှိပြီးအောက်တိုဘာ10ရက်ပထမကျင်းသူတို့နှစ်ဦးရှင်ပြန်တဲ့ရွေးကောက်ပွဲချင်းပါစင်ကထက်ပိုးပြီးနေတယ်လို့ရွေးကောက်ပွဲကော်မရှင်ကအကြေညာပါတယ်။မဲယုံတွေဟာအောက်တိုဘာလတုန်းကလည်းပိုးပြီးစနစ်တကျရှိပြီးပြဿနာတိတ်မရှိခဲ့ဘူးလို့ရွေးကောက်ပွဲကိုလေ့လာသူတွေကပြောပါတယ်မဲနှစ်ခါပေးဖို့စ조사ခဲ့သူအမျိုးသမီးကြောက်ကသာတွေ့ခဲ့ပြီးဖမ်းဆီးခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဆက်ပြီးတော့အားလုံးအဆင်ပြေနေမယ်ဆိုရင်တော့လိုင်ဘီးရီးယားနိုင်ငံမှာနှစ်ပေါင်း80ကျော်ကာလအတွင်းဒီမိုကရေစီနှိမ့်ချငြိမ်းချမ်းစွာအာဏာလွှတ်ပြမှုကိုပရမဆုံးကျင့်ဖြစ်နေတွေ့မြင်ကြရမှာဖြစ်ပါတယ
်ယူအေဘီကတည်းကရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေကနေတောက်ကြနေမနက်ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာဆုံဆိုးနာယောဂပြန့်နှံ့ဖြစ်ပေါ်နေရကိုအကူအညီကူတာပေးဖို့အတွက်ဒီတိနိုင်ငံကဆရာဝန်တွေ၊သူနာပြုတွေနဲ့မိသက်သမားတွေစုစုပေါင်းအယောက်40ကျော်ပါတဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုကြာသပတေးကထွက်သွားပြီလို့ UK ရုပ်သံလွှင့်ဌာန Sky News ကပြောပါတယ်။ဆုံဆိုးနာယောဂကြောင့်နိုဝင်ဘာလကလေးကဆိုရင်ဒုက္ခသည်20ကျော်သေဆုံးခဲ့ပြီးနေ့စဉ်ယောဂဖြစ်ပွားသူ150ကျော်ရှိတယ်လို့ Sky News ကပြောပါတယ်။ UK ရဲ့အကူအညီကူတာရေးအဖွဲ့ထဲမှာပါတဲ့သူနာပြုတူက
really distressing at times I know that as a pediatric nurse and as a mum
ဒါဟာတကားတကားမှာတကယ့်ကိုစိုးရိမ်ပူပန်စရာဖြစ်မယ်လို့ထင်ပါတယ်ကလေးငယ်တွေကိုပြုစုဆောင်ရွက်ရတဲ့သူနာပြုတူအနေနဲ့မိခင်တူအနေနဲ့ကျွန်မသိတာကတော့ကိုယ့်ကလေးတွေနာဖျားမကျန်းဖြစ်တဲ့အခါစိုးရိမ်ပူပန်ရတယ်ဆိုတာပါပဲစုံစုံနာကူးစက်ခံထားရတဲ့ကလေးငယ်ရာပေါင်းများစွာရှိပြီးအဲ့ဒီအထက်က85ရာခိုင်နှုန်းဟာအသက်15နှစ်အောက်အရွယ်တွေဖြစ်တယ်လို့ကျွန်မတို့သိထားပါတယ်လူတွေအနေနဲ့တကယ်ကိုစိုးရိမ်ပူပန်နေကြမှာဖြစ်ပြီးအဲ့ဒါကမြင်ရခဲ့တဲ့ကိစ္စပါလို့သူနာပြု Becky Platt ကပြောပါတယ်။အခုသွားကြမယ့်အဖွဲ့တွေကလူတွေအနေနဲ့သူတို့ကြုံတွေ့ရမယ့်အခက်အခဲတဲ့အခြေအနေတွေကိုရင်ဆိုင်နိုင်ဖို့အတွက်စနစ်တကျတင်နန်းပေးလေ့ကျင့်နေတာပါ။အခုသွားတဲ့ UK အဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာသတင်း6ပတ်ကြာကူညီလှုံ့ဆော်ပေးကြမှာဖြစ်ပါတယ
်။အတိုက်ခံတွေတင်ထားတဲ့ Damascus News ဆင်ခြေဘုံဒေတာမှာနေထိုင်သူတွေကိုလုံးကျုံနဲ့ဘေးလွယနေရာကိုရွှေ့ပြောင်းပေးဖို့အတွက်ရထားတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးစီးရီးယားသမ္မတဘက်ရှယ်အယ်အဇဟာကလေးငယ်တွေကိုအပေးယူလောက်ရမှာတုံးနေတယ်လို့စီးရီးယားဆိုင်ရာကုလသမဂ္ဂအထူးတမတ်ကြီးယန်အီဂန်ကပြောပါတယ်။အဲ့ဒီဒေတာကနေရွှေ့ပြောင်းပေးမဲ့သူတွေဟာကလေးငယ်တွေအများစုပါဝင်တဲ့အချိန်နဲ့တိတ်ဆိုးတဲ့လူနာတွေဖြစ်နေတယ်လို့လည်းပြောပါတယ်။သဘုံတွေဖန်ဆီးထိမ့်သိမ်းထားတဲ့စီးရီးယားအစုအလုပ်သမားတွေနဲ့လဲလှယ်ဖို့အတွက်နာမကျန်းဖြစ်နေတဲ့ကလေးငယ်တွေကိုအလဲလှယ်လုပ်ဖို့အားဆက်အစုအသဘောတူညီချက်ရယူတာအတွက်ကိုစိတ်တဲ့ကြောင်းအထူးတမတ်ကြီးကပြောကြခဲ့တာပါ။နာမကျန်းကလေးငယ်တွေဟာဘာသဘောတူညီချက်မှမလိုပဲဘေးလွယကိုရွှေ့ပြောင်းပေးရမှာဖြစ်ပြီးအခုတော့စစ်ပွဲအတွင်းအပေးယူလုပ်ရမှာတုံးနေတဲ့အနေအထားမျိုးဆိုးရတယ်လို့ပြောပါတယ်။အင်ကာနေကစပြီးဒမတ်စကပ်စ်ဒေတာကနေလူနာပေါင်း22ယောက်ကိုဘေးလွယရွှေ့ပြောင်းပေးခဲ့တာပါ။အဲ့ဒီထက်ကထက်ဝက်လောက်ကဒမတ်စကပ်စ်အရှိဆင်ခြေဘုံဒေတာကဖြစ်ပါတယ်။အဲ့ဒီနေရာဟာ2013ခုနှစ်တုန်းကဗရှယ်အအဆက်တက်တွေဆရင်းအဆက်တက်ငွေနဲ့တိုက်ခိုက်ခဲ့တယ်လို့ဆွဆွဲထားတဲ့နေရာဖြစ်ပါတယ်။
ရီမင်းနိုင်ငံမှာစော်ဒီဥဆောင်တဲ့ညမောင်းဖွဲ့ရဲ့၄ချောင်းတိုက်ခိုက်မှုတွေကြောင့်တကယ်တမ်းမှာတင်လူပေါင်း68ယောက်သေဆုံးတယ်လို့ရီမင်းမှာရှိတဲ့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတို့ကကြေညာပေးနေမှာပြောပါရယ်တိုင်ယက်စ်ပြည်နယ်ကလူစီကားပြီးအသွားများတဲ့ဈေးတစ်ခုကိုအင်္ဂါနေ့မှာ၄ချောင်းတိုက်ခိုက်မှုတစ်ခုထိမှန်တာကြောင့်ကလေးရှိယောက်အပါအဝင်အသက်54ဦးသေဆုံးပါတယ်အ ိတ်တရထဲမှာပဲပင်လယ်နီကဟိုဒိုင်ဒါပြည်နယ်မှာတိုက်ခိုက်မှုတစ်ခုကြောင့်လူ14ယောက်သေဆုံးတယ်လို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂလူမျိုးညီနိုင်ရေးမှူးဂျေမီမက်ဂိုရစ်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်စော်ဒီဦးဆောင်တဲ့ညမောင်းဖွဲ့ကရီးမင်းမှာအခုတိုက်ခိုက်မှုနှစ်ခုအပါအဝင်လွန်ခဲ့တဲ့ဆယ်ရက်တွင်းဒေသောင်းတိုက်ခိုက်မှုတွေကနေအရသာ100ကျော်သေဆုံးခဲ့ရပြီးပါပြီစော်ဒီဦးဆောင်တဲ့ညမောင်းဖွဲ့အပါအဝင်ဖဲအားလုံးဟာလူအသက်ကိုလုံးဝအလေးမထားဘူးဆိုတာဒီထည့်ရက်တွေကသက်သေပြနေတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်အမေရိကန်ပြည်ထောင်စုအနေနဲ့ပါကစ္စတန်ပြည်ပေါ်မှာဘယ်လိုတစ်ဖက်သက်စီးရဲလှုပ်ဆောင်မှုမျိုးကိုမှလက်မခံကြောင်းနဲ့အင်းဒီချင်းအာဖဂန်နစ္စတန်နိုင်ငံတွင်ဟာကန်နီကွန်ရဲ့အဖွဲ့ကလူအများပြားသိဆုံးစီတဲ့တိုက်ခိုက်မှုတွေလုပ်နေတယ်လို့အခြေအမြစ်မရှိဆွဆွဲမှုတွေကိုလည်းလက်မခံကြောင်းပါကစ္စတန်ကသတိပေးလိုက်ပါတယ်။ပါကစ္စတန်တပ်တွေဟာဟာကာနီတွေအပါအဝင်အကြမ်းဖက်သမားတွေကိုချေမုန်းနေတာဖြစ်ပြီးအမေရိကန်ရဲ့အခုလိုပြောကြားချက်တွေဟာအခြေအမြစ်မရှိဘူးလို့စစ်တပ်ပြောခွင့်ရဗိုလ်ချုပ်အစစ်ဂါဖူးကကြေညာပြင်းနေမှာပြောပါတယ်။ပါကစ္စတန်ဆိုရအကြမ်းဖက်ဝါဒချေမုန်းရေးလုပ်ရတွေအကျိုးသက်ရောက်မှုကိုမကြခင်နှစ်တွေလပြီးအတွင်းမှာပဲတွေ့မြင်ရတော့မှာဖြစ်ပါတယ်လို့လည်းရဝါလီပင်ဒီစစ်ဌာနချုပ်မှာပြုတ်လုတဲ့ဗဟင်းစာရှမ်းပေါ်မှာပြောကြားခဲ့တာပါပါကစ္စတန်ဆိုရဟာအာဖဂန်နဲ့အမေရိကန်ဥဆောင်တဲ့တပ်ဖွဲ့တွေကိုအင်းနီချင်းအာဖဂန်နစ္စတန်နိုင်ငံနဲ့နယ်စပ်ကျော်ဖြတ်တိုက်ခိုက်နေတဲ့အာဖဂန်တာလီဘန်တွေနဲ့ဟာကာနီတွေကိုလျှို့ဝှက်ကူညီတာဒါမှမဟုတ်မသိရန်ဆောင်ပေးနေတယ်လို့အမေရိကန်အရာရှိတွေကကာလကြာရှည်ဆွဆွဲနေတာဖြစ်ပါတယ
်အင်းနီနိုင်ငံမှာမွတ်စလင်တွေကျင့်သုံးတဲ့ခင်မုန်းကဇနီးကိုချက်ချင်းကွာရှင်းပြစ်တာကိုတရားမဝင်လို့ရဖြစ်သတ်မှတ်တဲ့ဥပဒေကြမ်းတစ်ရပ်ကိုအိန္ဒိယအောက်လွှတ်တော်ကအတည်ပြုလိုက်ပါပြီဒီမှုကျွလွန်တဲ့ခင်မုန်းနေနေနဲ့အခုပြတ်ထန်းလိုက်တဲ့ဥပဒေအသေးရထောင်တန်း၃နှစ်အထိချမှတ်ခံရမှာဖြစ်ပါတယ်။မွတ်စလင်ခင်မုန်းတွေကသူတို့ဇနီးတွေကိုချက်ချင်းကွာရှင်းခွင့်ပြုထားတဲ့ကျင့်သုံးဟာအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့ဒါယုံကျုပ်ကဆုံးဖြတ်ပြီးလာပိုင်းအတွင်းမှာပဲအောက်လွှတ်တော်ကအခုဥပဒေချမ်းကိုအတည်ပြုလိုက်တာပါ။အဲဒီဥပဒေထဲမှာခင်မုန်းတွေကဇနီးမွတ်စလင်တွေလက်ခံကျင့်သုံးတဲ့ဥပဒေထဲမှာခင်မုန်းတွေကဇနီးတွေကိုကွာရှင်းခြင်းရင်ထာလက်ဆိုတဲ့အာရဗ်စကားကို၃ချိန်ပြောရုံနဲ့ချက်ချင်းကွာရှင်းခွင့်ပြုထားတာပါ။အဲဒီစကားလုံးရဲ့အတိအပယ်ကတော့ကွာရှင်းတယ်လို့ဆိုပါတယ်သုံးချိန်ပြောရဲဆိုတဲ့နေရာမှာလဲဇက်တိုက်ဖြစ်เสียမှာလို့ပဲဘယ်အချိန်မှဘယ်နီးလန်းနဲ့မဆိုပြောလို့ရပါတယ်ခင်ဗျာ
ဒါကတော့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိန်းနဲ့ဒေါက်ခင်မျိုးတက်တို့ကတင်ဆက်သွားတာပါရှင်တောက်ကြနေနေနဲ့ခင်ပြည်ရေးမြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုတော့သတင်းလွှာတွေကိုပြောပြမှာပါနိုင်ငံတော်မျိုးဝက်ချက်ဥပဒေနဲ့ဖန်ဆီးခံထားရတဲ့ Writers သတင်းတောက်နှစ်ဦးဟာသူတို့ကိုချိန်ဆတဲ့ရဲနဲ့ဥကပေးတဲ့စာရွက်စာရင်းတွေကိုယူဆောင်ပြီးဆိုင်ကအထွက်အသင့်ဆောင်ဆိုင်နေတဲ့ရဲတွေရဲ့ဖန်ဆီးခြင်းကိုခံလိုက်ရတာဖြစ်တယ်လို့ဖန်ဆီးခံသတင်းတောက်မိသားစုဝင်တွေကပြောပါတယ်သတင်းတော့တွေနဲ့စကားပြောခွင့်ရခဲ့တဲ့မိသားစုဝင်တွေရဲ့မနေ့ကသတင်းစာရှင်းလင်းပွဲမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့မတ်မီခါကဆက်ပြီးပြောပြမှာပါရှင်
ဖန်စီခံထားရတဲ့ writer သတင်းတောင်နှစ်ဦးကိုဒီဇင်ဘာ28ရက်နေ့ကအင်းစိန်အကျဉ်းတောင်မှာမိသားစုတွေတွားရောက်တည်ဆုံချိန်မှာအခုလိုဖန်စီခံသတင်းတောက်တွေကပြောဆိုခဲ့တာဖြစ်တယ်လို့သူတို့မိသားစုဝင်တွေကပြန်ပြောပြတာဖြစ်ပါတယ
်။ရင်းနှီးအောင်ကသူတို့လက်ထဲကိုစာလိတ်နှစ်လိတ်ထည့်လိုက်တယ်။ပုံမောကဒီမှာတလိဘာလုံးရဲ့လက်ထဲကိုတလိထည့်လိုက်တယ်။ထည့်ပြီးတော့ဘာလုံးကဟိုဖတ်ကြည့်မယ်လဲဆိုတော့ဓာတ်ပုံရိုက်ချင်ရိုက်တဲ့ဆိုတော့ဘာလုံးကပြောတယ်ဓာတ်ပုံရိုက်ဖို့အဆင်မပြေဘူးတဲ့မှောင်နေတယ်ဆိုတော့ရိုက်ရတာအဆင်မပြေဘူးဆိုတော့ဖွင့်ကြည့်မယ်လို့တဲ့အချိန်ကျတော့သူကဖွင့်မကြည့်ပါနဲ့တဲ့အိမ်ကိုပဲယူသွားလိုက်အိမ်ရောက်မှပဲဖွင့်ကြည့်လိုက်တော့လို့ပြောတဲ့အတွက်ဘာလုံးကအဲ့စာလိတ်ထဲမှာဘာတွေရှိနေလဲဘာလဲဆိုတော့သူတို့လုံးဝမသိဘူးအဲ့ရင်းမြောက်ကအဲ့စာလိတ်နှစ်လိတ်ပေးပြရမယ်သူတို့ပြန်ထွက်တယ်ထွက်သွားတာပေါ့နော်သူတို့ထားခဲ့ပြီးတော့အဲ့တော့သူတို့ကအဲ့စာလိတ်နှစ်လိတ်ယူပြီးတော့ပတ်စံရှင်းပြီးတော့စာအပြင်ထွက်တဲ့အချိန်မှာပဲချက်ချင်းနောက်ကနေရဲ9ယောက်10ယောက်လောက်ကနောက်ကနေသူတို့ချုပ်ပြီးတော့ချက်ချင်းလက်ဖိတ်ခတ်ပြီးတော့ဖမ်းသွားတယ်တဲ့ထောက်ချက်ရဲ့ဖမ်းအိုးတဲ့စာတောက်ဆိုင်အပြင်မှာအဲ့စာလိတ်နှစ်လိတ်ဘာမှမသိတဲ့စာလိတ်နှစ်လိတ်ကိုကင်ပြီးတော့လုံးဝဖွင့်မကြည့်ရသေးဘဲနဲ့ပြန်ထွက်တဲ့အချိန်မှာပဲဖန်စီထိန်ထိန်ခံလိုက်ရတဲ့အနေအထားမှာသူဖြစ်သွားတာပေါ့နော
်ဖန်စီခံထားရတဲ့တည်နောက်ကိုအလုံးပြောဆိုခဲ့တာကိုဇနီးတဲ့မပန်းဣမွန်ကဒီဇင်ဘာ28ရက်နေ့ကရန်ကုန်မြို့မှာ Channel 1ကိုရဲ့ရုံးခန်းမှာပြုလုပ်တဲ့တည်စာရှင်းလင်းပွဲမှာပြောပြခဲ့တာဖြစ်ပါတယ်Rider တရင်ဌာနကတရင်တော့ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးခေါ်ကိုမိုးအောင်တို့ကိုပြီးခဲ့တဲ့ဒီဇင်ဘာ12ရက်နေ့ညကရန်ကုန်မြို့မင်္ဂလာတောင်မြို့နယ်ကအမှတ်3အဝေးပြေးလမ်းမှာနိုင်ငံတော်လူဝက်ချက်အဥပဒေပုံမှန်နဲ့ဖန်စီထိန်ထိန်ခဲ့တာဖြစ်ပါတယ်။သူတို့နဲ့အတူရခိုင်ပြည်နယ်မြင်းလွတ်ရဲစခန်းကမြေပုံကျန်းတစ်ခုနဲ့အမှတ်8လုံခြုံရေးတပ်ဖွဲ့ခွဲရဲ့ ကုကဲနယ်မြေမှာရှိနေတဲ့ကျေးရွာတွေမီးလောင်ပျက်စီးတဲ့အခြေအနေနဲ့လူနေထိုင်တဲ့အခြေအနေတွေကိုဖော်ပြထားတဲ့စာရွက်စာတမ်းတွေကိုတင်ဆက်ထားတယ်လို့အစိုးရကထုတ်ပြန်ထားပါတယ်။ရဲတော်ဝင်ရှိသူတွေနဲ့ညစာစာရင်တွေ့ဆုံဖို့ဖိတ်ကြားခံရပြီးနောက်ချင်းဆိုထားတဲ့ညမှာပဲသတင်းတော့နှစ်ယောက်ဖမ်းဆီးခံလိုက်ရတာကြောင့်မြန်မာနိုင်ငံအစိုးရလိုအပ်ချက်အုပ်ဝင်နဲ့ပုံမှန်တက်ခံရတာ ni ma chao sia kaung ne a chin ni ta khu phit de lo pyo su ka bi tadin taw twe a ni ne ta di tha ni cha bu ma lai de lo thaw win sa twe ka de tu nyi ma ma nyu nyu ga a khu lo pyo su ka ba de
ko ma de a paw ma ba tu ma ma shi bu so lo chin no tu pyan yauk la lai ni so yin sa ga lo nyi ma pyo lai ba de pi yo di tadin lo ka lu ne tu ta ngai chin paung tin a kaung long wa le tu a a kaung long tadin ne ni cha bu ba phit phit a tei mo le ya sa ba tu ma ma paw yo bu a lo ma lai ba de tu
တရင်းနောက်နှစ်ဦးနဲ့အတူဒီစာရွက်စာရွက်တွေပေးခဲ့တဲ့ရဲဝင်တဲ့နှစ်ဦးကိုလည်းဖမ်းဆီးထိန်းသိမ်းထားတယ်လို့အစိုးရကတော့ထုတ်ပြန်ထားပါတယ်။ဒါပေမဲ့ဒီရဲဝင်တဲ့တွေဟာအခုတရင်းတောက်တွေနဲ့တွေ့ဆုံခဲ့တဲ့သူတွေဟုတ်မဟုတ်ဆိုတာရောရဲဝင်တဲ့နှစ်ဦးကိုဘလို့အရေးယူတယ်လဲဆိုတာကအခုချိန်ထိတက်တဲကွယ်ကွယ်မသိရသေးပါဘူး။တရင်းနောက်နှစ်ဦးကိုတရားရုံးထုတ်ခေါ်လာချိန်မှာလည်းရဲဝင်တဲ့နှစ်ဦးမပါတာကြောင့်သူတို့ကိုဘလို့ချုပ်နှောင်ထိန်းသိမ်းထားတယ်လဲဆိုတာလည်းအတိအကျမသိရပါဘူး။ဒါကြောင့်လေဒီရဲတွေနဲ့ပတ်သက်ပြီးမေးခွန်းထုတ်ရာတွေရှိနေတယ်လို့သတင်းနောက်နှစ်ဦးရဲ့အကျိုးဆောင်ရှေ့နေဦးတန်းစောအောင်ကဆိုပါတယ်အစိုးရဆွဆဲထားသလိုနိုင်ငံလုံးကြုံရေးနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုဒီရဲဝင်နဲ့နှစ်ယောက်စီကနေသတင်းတောက်တွေကအပေးယူလုပ်ပြီးယူဆောင်ခဲ့တာမျိုးမရှိခဲ့ဘူးလို့လဲသူရဲ့ရှေ့နေကအခုလိုပြောဆိုခဲ့ပါတယ်ချင
်းဟိုပုံဆက်တယ်ပုံဆက်ပြီးတော့လာတော့ဒီခေါ်ရခေါ်လို့ကြိုးသွားတယ်ဟိုရောက်တော့မှအာဒီစာလိတ်ကိုထုတ်ပြီးတော့ဘလို့ပေါ်ရအများတဲ့ဘာကြောင့်ဒီမှာပဲပြေးတယ်လဲပေါ့နော်ဘာဘာအရင်ကဘာပြီးမဲ့သင်္ကလည်းမရှိဘူးလမ်းခေါ်တယ်အဲဒီမလာလို့တော့မရဘူးလားမလာလို့ခေါ်တယ်ခေါ်လို့သွားတယ်
မြန်မာဂျာနယ်လစ်ကွန်ရက်အဖွဲ့ဝင်ဦးစေရလှိုင်ကတော့လက်ရှိအဖမ်းခံရတဲ့တရင်သမားတွေဖမ်းဆီးခံရမှုဟာတုံးသက်သူအချုပ်ပြောတဲ့အကွက်စင်ဖမ်းဆီးတာမျိုးဖြစ်နိုင်တယ်လို့ပြောဆိုလိုက်ပါတယ်။
ကွန်မြူနတီတဖြစ်တဲ့ဒီ BJ လက်လက်ခွင့်အကြဆုံးလာမျိုးဒရင်တော့ဒီပူပူချိတ်ချောက်ခံရတယ်။ကျွန်တော်တို့ဟောမှာရှိနေတဲ့ PDA လို့ဖွဲ့စည်းရပေါ့နော်။သူတို့ကအစားကျွန်တော်တို့ရှင်မှုဖို့ကြိုးစားတယ်။ကျွန်တော်ယုံကြည်တာတော့ကျွန်တော်ပြည်လာကတော့သူတို့မသိစေချင်တဲ့တခုခုကိုဒရင်သားဆရာကြီးကဖော်ထုတ်ဖို့အများကြီးကြိုးစားနေတယ်လို့သူတို့ကယူဆပုံရပါတယ်။ကျောင်းလို့ကျွန်တော်တို့ကကပြောတယ်ဒီကိစ္စကိုရန်ရှင်းလေဟိုကြောင်လုံးကထောင်ဖမ်းခံတာပေါ့နော်
ဖမ်းဆီးခံတင်းသမားနှစ်ဦးကိုအစိုးရဘက်ကတင်းနှစ်ပတ်ကြာစစ်ဆေးမှုတွေလုပ်ခဲ့ပြီးအခုအင်းစိန်ထောင်မှာဖမ်းဆီးထိန်သိမ်းထားပါပါတင်းသမားနှစ်ဦးပြန်လို့ရေးနဲ့ပတ်သက်လို့ပြည်တွင်းပြပတင်းမီဒီယာအဖွဲ့အစည်းတွေကတောင်းဆိုနေကြပြီးရိုက်တာတင်းနောက်တွေအပါအဝင်မကြခင်ကလည်းအခြားတင်းသမားတွေကိုဖမ်းတာစီးတာတွေကြောင့်လက်ရှိမြန်မာတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့နိုင်ငံတကာမှာစိုးရိမ်မှုတွေရှိလာကြပါတယ်ရှင်
ဒါကတော့ VOA မြန်မာပိုင်းသတင်းတော့မှတ်မိခါပါရှင်ထိုင်းနိုင်ငံရောက်မြန်မာအလုသမား400နီးပါးကိုအလုရှင်ကအလုကထုတ်ပယ်လိုက်တဲ့အတွက်အလုသမားတွေဒုက္ခရောက်နေကြပါတယ်။၃ရက်ပဲကြိုတင်အကြောင်းကြားပြီးတော့အလုဖြုတ်ခံရတဲ့မြန်မာအလုသမားတွေကြုံတွေ့နေရတဲ့အခက်အခဲတွေကို VOA မြန်မာပိုင်းသတင်းတော့မတ်အေးမာကနေပြီးဆက်ပြီးတော့ပြောပြမှာပါရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ဘန်ကပီအရက်မှာရှိတဲ့နာယီဘူးရွှေထဲတဲ့ဘူးအရက်ပလင်းထဲတဲ့ဘူးစတာတွေလုတ်တဲ့ပါကင်ဘူးထုတ်လုတ်တဲ့စိတ်ယုံမှာအလုလုနေကြတဲ့မြန်မာလူသမား400နီးပါးဟာအဲ့ဒီအလုကနေရုတ်တရက်ထုတ်ပယ်ခံလိုက်ရတာဖြစ်ပါတယ်အလုရှင်ကအလုလုခွင့်မပြုတော့ဘူးဆိုတာကို3ရက်သာကြိုပြီးအသိပေးခဲ့တယ်ဆိုပြီးလုတ်သက်ပတ်တန်းစာနေပြီဖြစ်တဲ့အလုသမားတဦးကပြောပြပါတယ
်မာတနေ့ရှိရလူရှိရနှစ်နေ့ရှိရယူရှိရ3နေ့ရှိရယူရှိရ4နေ့ရှိရယူရှိရခဏစနေနေ့ကျွန်တော်တို့ဟို23ရက်နေ့ကစချုပ်တယ်ဆက်နလာပိုင်း23ရက်နေ့ညနေခင်းမှာခေါ်ပြီးတော့ပြောတယ်ငါတို့က26ရက်နေ့ပဲအလုပ်ဆင်းရတော့မယ်ငါတို့ဒီဆက်ရုံကအလုပ်ပြောရမှာဒီဆက်ရုံငါတို့ဘော်ဒီတက်ကတခြားနေရာမှာတော့လုပ်ရမှာဒီဆက်ရုံကလုပ်ပါငွေမရှိတော့ဘူးဆိုပြီးတော့ကျွန်တော်တို့ဖြုတ်တယ်ဘာမှမပြောမှုဆိုပဲဖြုတ်ရတဲ့အလုပ်သမားတွေမှာခက်ခဲတွေရှိတယ်အခန်းစပေါ်ဈေးတွေရှိတယ်တချို့တို့ပတ်စံလက်ထဲမှာမရှိတော့ဘူးနောက်ကမိသားစုတွေဒီပြန်ပို့ရတယ်ကျွန်တော်တို့ကဘာတစ်ခုမှကြိုတင်မပြောဘဲနဲ့သူတို့လုပ်ချင်လို့ရတယ်ဆိုပြီးကျွန်တော်တို့လုပ်တာ
ထိုင်းလူသမားဥပဒေအရဆိုရင်အလုပ်ရှင်ကအလုပ်သမားကိုတစ်လအနည်းဆုံးကြိုတင်အသိပေးရမှာဖြစ်ပါတယ်အလုပ်သမားတွေအနေနဲ့ကလည်းဒီအလုပ်ကိုလုပ်ဖို့အတွက်အလုရှင်နဲ့အလုသမားစာချုပ်တွေချုပ်ထားရတာဖြစ်တဲ့အတွက်ညီယာပြောင်းရွှေ့လုပ်ခိုင်းမယ်ဆိုရင်ဥပဒေနဲ့မကိုက်ညီပါဘူး။ဒ Rajang lo shingo, nite gubi, lo the man at the sign a yoni jump point at Chima, the answer so moody, lo dame lule, lo the man comes out to Uga Suvare.
No, no, Pure Saga, for Jaga, the Malolumia, the Danko, no, you sure. That look quaint, you know, the Ruga Pura. The Roma Bahama, you think in Yang, he's better, the Nolu look like out in an hour. Melotian, Talo, Piami, married the Nolu Pure. The Nolu Baga, look the Mabaga, the Pah, Pine Uri, Nature, Pah, Sapia, Satana, Nialeso. Be lotion, be long and be low the money, be long and alone in a Talong and Piama.
ကျွန်တော်တို့ဒီနေရာကိုယ်လွယ်မှုနဲ့တရားဥပဒေရဲ့အရေးယူခံရတယ်လို့လုံချင်ကျွန်တော်တို့ကကျွန်တော်တို့ဒီမှာလာနှစ်ဆက်ခွန်ရည်နေကတော့မြန်မာလို့သမားတချို့မြန်မာတိုင်ရင်ကိုအကူအညီတောင်းဖို့အတွက်သွားခဲ့ပြီမဲ့ရုံးပိတ်ရဲ့ကာလဖြစ်တဲ့အတွက်ဒီပြဿနာကိုတိုင်ရင်ဘက်ကလောလောဆယ်ဖြေရှင်းပေးနိုင်ခြင်းမရှိသေးပါဘူးဒီအတွက်လို့သမားတရားကြော်ကတော့နေထိုင်စရာအခက်အခဲတွေကြောင့်အလို့သမားတွ
one who wanted to see the weather and take it in the city. You know, let the Lord of the Piazza, Yoma, or can I say Narabo?
Tainangama, a column, you get an arigo, Johnny Areso, a lotion, Lotaman, Hinari, Lopi, Yena, Murigo, Tia, Sweso, Tainara, Muri, Lulu Yabare, Tabime, Yamata, Yone, too, a Lotamarigo, a Kuni, Penny, a Puerida, Winyang Hinai, Piam, you Lomada, Sinti, Muri, Shiraba, a cool Kamara, Lotamariha, Nitti, Kubij, Lotamana, Tassine, Johnny, Pointed, Chinjamada, Truya, Nena, Murigo, Tausu, Dome, Dule, Josu, Gavarishan.
Pui, the Rendo, Mayma, Yopia Baraba. Akuro, IS Islamic Situatory Bo, Nicho, Dongta Chaku, Jamaba, Nangano Longjo Isaya, Vue the Dindao, Jeff Seldin, the Dinwagu, Dokimutaka, Dinset Tawarishi.
IS Situatory Poika, Turkima, Istanbul, Rina Nyaklape, Tanatamatia of Lopi, January Tiani Mabe, Lutonsa Kuya, Tizil, Luyane, Natal Sakunakugo, Tuilin, Satan, Sikaraba.
The panicking people, the blood, the noise of
Tilani, Luri, Tuiri, Tanatandri, Pokwith, and Rigoga, Matia, Twini, Nibarello, Kurang Jungere, Yusuf Kuraga, Piotoraba, Tilutaka Kerina, Iestriha, Uramara, Yin Nain, Rapsipi, Longjoita Driga, Drugo, Kalifin, Nangam Yugo, through Chinya Tare, Musurego, Mountain, and Kenya Relu. ดูโกมูจิฮัชัมกะပြောပါတယ်อัลฮัมดุลิลลาฮ์ชุกรกานัลมุคัตตะตะนะชิมารินยันดูริเพโยเพเนยีนิงเยราบาจนเราไตทูไลเดนาวไปเลนเนตริสัตติซีเวบาဖြစ်ပြီးထွက်ပြေးသွားကြတာပါလို့ပြောတော့တာပါတချိန်ထဲမှာပဲတူနီရှာလို့တခြားမွတ်စလင်နိုင်ငံတွေကအိုင်အက်စ်တွေကိုပြင်းပြင်းထန်ထန်ဝေဖန်ကြပြီးသူတို့ပြန်လာတာကိုမကြိုက်ကြောင်းလမ်းတွေပေါ်မှာထွက်ပြေးဆန္ဒပြခဲ့ကြပါတယ်အမေရိကန်မှာတော့သမ္မတတဲ့ဒေါ်နယ်
လောက်အကုန်မလုပ်သေးပါဘူးထိန်းသားတို့မှာဒီ IS အဖွဲ့ကိုတော့ရှင်းပြရမှာဖြစ်ပါတယ်ရွေးစရာလမ်းမရှိပါဘူ
းအမေရိကန်က IS တွေကိုတိုက်ခိုက်နေတဲ့တပ်ဖွဲ့တွေကိုလက်နက်တွေပံ့ပိုးပေးခဲ့ပါတယ်ဆီးရီးယားတပ် SDF ကိုပထမဆုံးဖြစ်တဲ့တန်ချက်ကားတွေကိုပို့ပေးခဲ့တာမို့သူတို့ကအကြမ်းဖက်ဖွဲ့ကိုရိုက်ကာမှာပိတ်နေအောင်လုပ်လာနေတာပါအီရတ်ကိုလည်းပံ့ပိုးပေးမယ်အကြောင်းအမေရိကန်ကာဝေးဝန်ကြီးဂျန်မက်တစ်ကပြောပါတယ်
We are going to continue to stand by
the Iran သူကိုတိုက်ထုတ်နေတဲ့အီရတ်ပြည်သူတွေအီရတ်တပ်တွေနဲ့အတူအမေရိကန်ကဆက်လက်ရပ်တည်နေမှာပါအ
ီရတ်နဲ့ဆီးရီးယားမှာ IS တွေအထိနာနေစေဖြစ်ပေမဲ့တခြားနေရာတွေမှာတော့သူ့ဩဇာကပြန့်နေစေပါ February မှာ IS လူလာသူတွေပြင်းထန်မှာအဆောက်အုံတရှိနဲ့တိုက်ခိုက်ခဲ့တယ်လို့ Egypt မှာလည်းလူပေါင်းဒါဇင်နဲ့ချီတေဆုံးစီတဲ့တိုက်ခိုက်တာတွေကိုလုပ်ခဲ့တာပါဒါအပြင် Pakistan နဲ့ Afghanistan ထိပါသူ့ဩဇာပြန့်နိုင်ခဲ့ပြီးမတ်လတဲ့မှာကပူးကဆေးရုံတိုက်ခိုက်မှုကြောင့်လူပေါင်း30ကျော်သေဆုံးခဲ့ရပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကအာဖဂန်နစ္စတန်နိုင်ငံဟာခင်းက ISG အဓိကပုံခိုးတဲ့ဂူးနဲ့လှိုင်းကောင်းတွေကိုအကြီးဆုံးနျူကလ িয়ার ဘုံးခွဲပြီးတိုက်ခိုက်ခဲ့တယ်လို့အာဖဂန်ကနေတိုအဖွဲ့တာဝန်ကြီးကပြောပါတယ်
။ Let me be clear, we will not relent.
ခါရှိချင်းပြောရရင်2019မှာ ISG ကိုဖြက်စီးပစ်ခဲ့တာဟာအာဖဂန်ကရဲဘော်တွေနဲ့လက်တွဲတိုက်ခိုက်ရေးကိုဘယ်တော့မှမပြောင်းလဲဘူးဆိုတာကိုပြတာပါ
။ဇန်နဝါရီလမှာတော့ IS တွေရဲ့ကာလီဖိတ်မြို့တော်ဖြစ်တဲ့ချင်းညာခဲ့တဲ့မူဆိုးကြဆုံးခဲ့ပါတယ်
။ဆာရုန်ညလီယောမ်ဘ
အကျန်းဖက် dash အဖွဲ့ ISR ပြိုကွဲသွားပြီးအဆုံးသတ်သွားပြီဖြစ်ကြောင်းကဘာကိုကြေညာပါတယ်လို့အီရတ်ဝန်ကြီးချုပ်ဟေရတ်အဘဒီကကြေညာလိုက်တာပါနောက်သုံးလကြာတဲ့အခါမှာဆီးရီးယားမှာကာလီဖိတ်မြို့တော်ဖြစ်တဲ့ IS တွေကြေညာခဲ့တဲ့ရိုက်ကာကလည်းသူတို့ကိုတိုက်ချုပ်နိုင်ခဲ့တယ်လို့အောက်တိုဘာလထဲမှာတော့ဖိလစ်ပိုင်က IS တွေတင်ထားတဲ့မာရာဝီကို9လကြာတိုက်ခိုးတဲ့အပြီးမှာပဲပြန်ပြီးသိမ်းယူနိုင်ခဲ့တာပါအခုလို IS တွေတင်ထားတဲ့နယ်မြေတွေရောသူတို့ရဲ့တိုက်ခိုက်ရေးဓမ္မတွေပါဆုံးရှုံးခဲ့ရပေမဲ့သူတို့ဩဇာဟာကမ္ဘာတစ်လွှာစတော့ခ်ဟ ோம் ပါရီဘာစီလိုနာနဲ့နယူးယောက်တို့အထိကိုရောက်ခဲ့တယ်လို့စီးရီးသုံးသက်သူဂျန်နီဖာကာဖာရဲလာကပြောပါတယ
် ISIS is clearly demonstrating continued ability to
IS တွေကအနောက်နိုင်ငံတွေကတိုက်ခိုက်မှုတွေနဲ့ကမ္ဘာတစ်လွှာကသူတို့စစ်ပွဲကိုဆက်လုပ်နိုင်စွမ်းရှိကြောင်းရှင်းရှင်းလေးပြခဲ့တယ်လို့အာဖရိကမြောက်ပိုင်းမှာအာဖဂန်နစ္စတန်နဲ့အရှေ့တောင်အာရှဒေသလိုအခြားဒေသတွေမှာသူတို့လှုပ်ရှားမှုတွေတိုးလာနေတာလည်းတွေ့ရပါတယ်
။ဒီအကြမ်းဖက်အဖွဲ့ကတော့အောင်မြင်မှုလမ်းကြောင်းကိုရောက်ရဲ့အတွက်စိတ်ရှည်ကြဖို့သူတို့ခေါင်းဆောင်အဘူဘေကာအယ်ဘာဂါဒီရဲ့စက်တမထုတ်အတန်သွင်းခွေရအကြံပေးချက်ကိုဆက်ပြီးလိုက်နိုင်နေပုံရပါတယ်။
တော်ခင်မျိုးသက်ပြောပြသွားတာပါအခုတော့ဒီဇင်ဘာလ21ကူတော့မယ်အချိန်အခါသမယအတွက်ဒေသချင်းလက်ဆောင်တင်ဆက်တော့မှာပါဒီကနေ့မနေ့အတွက်စန်တရားလှထုတ်ရဲ့ကိုဆောင်ပကြီးတချင်းကိုရွေးချယ်ထားပါတယ်ရှင
်ကိုဆောင်ပကြီးကနေ့အလှမပြေသေးခင်ဗျာရှင်ငယ်ကလေးရဆက်စီရောက်နေYeah.
VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။မကြခင်မှာတော့ဒုတိယပိုင်းနိုင်ဝတ်ကိုဆက်လက်တင်ဆက်မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းတိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုံးလွှင့်နေပါတယ်။ဒါအပြင် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းနာယူဝက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့
လူတွေရဲ့တွေးပေါ့နော်တော့အုပ်စုကြီးခေါ်လိုက်တော့အနေ A တို့ B တို့ AD တို့ O ဆိုပြီးတော့တွေးအများစု
ဒါကတော့သွေးအုပ်စုအမျိုးအစားနဲ့ယောဂါဖြစ်နိုင်ခြင်းအန္တရာယ်တွေအကြောင်းမေးမြန်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။တရရှိများရှင်ကုံလွန်ခဲ့တဲ့နှစ်ရဲ့အဆိုးအကောင်းကိုပြန်ပြောင်းသုံးသပ်ပြီးဒီလာမယ့်နှစ်မှာတော့ဘာတွေလုပ်မလဲဆိုတာကိုမှန်းထားကြသူတွေကတော့ရှိကြမှာပါဒီလိုအခြေအနေမျိုးမှာအသုံးပြုနိုင်မယ့် idiom အသုံးကတော့
take stock of
ဖြစ်ပါလေစာလုံးပေါင်းက T A K E take ယူတာ S T O C K stock လောင်ထားတာသိမ့်ဆဲထားတဲ့ကုံစီတွေလို့အဓိပ္ပာယ်ရပါတယ်။စကပိုက်ခုလုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လက်ကျန်ကုံပစ္စည်းတွေဘယ်၍ဘယ်မျှရှိရဲဆိုတာကိုသိရအောင်စီးရင်ကောက်ကြည့်တဲ့သဘောဖြစ်ပါတယ်။ idiom သဘောမှာတော့ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်ရဆိုတဲ့အဓိပ္ပာယ်ဆောင်ပါတယ်။နှစ်သိရောက်လာတဲ့အခါလူအများလုံနေကြထုံးစံတိုင်းပေါ့ရှင်။အခုမိဘတူအနေနဲ့သူတို့မိသားစုပြီးခဲ့တဲ့နှစ်အခြေအနေကိုဘယ်လိုပြန်လဲသုံးသပ်ကြည့်ရဆိုတဲ့အကြောင်း George Crowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Taking stock I can say it was a good year. Both of us got promotions in our jobs. We bought a new house at a low interest rate and our son Joe got into a good college.
ဖြတ်တန်းလာခဲ့တာတွေကိုပြန်ပြီးသုံးသပ်မယ်ဆိုရင်နှစ်ကောင်းတစ်နှစ်လို့ပြောနိုင်ပါတယ်ကျွန်တော်တို့နှစ်ဦးစလုံးကိုယ့်အလုပ်တွေမှာရာထူးအသီးသီးတက်ခဲ့တယ်အတိုးနှုန်းနည်းနည်းနဲ့အိမ်သစ်တစ်လုံးကိုဝယ်နိုင်ခဲ့တယ်ပြီးတော့ကျွန်တော်တို့ရဲ့သားဂျိုကလည်းကောလိကျောင်းကောင်းကောင်းတစ်ခုမှဝင်ကွင်းရခဲ့တယ်လို့အထည်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Taking stock I can say it was a good yearBoth of us got promotions in our jobs. We bought a new house at a low interest rate. And our son Joe got into a good college.
ဖြစ်ခဲ့တဲ့အခြေအနေကိုအရှိအရှိတိုင်းသုံးသပ်ကြည့်ရဆိုရင်ဘယ်လိုပြောမလဲ?
Take stock of.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလတ်တန်တင်ဆက်တဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်တံရဲ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးခန်းနာကိုထုတ်လင့်မှာပါ။ဒ
ဒီတစ်ပတ်အတွက်သွေးအုပ်စုအမျိုးအစားနဲ့ယောဂဖြစ်နိုင်ခြင်းအန္တရာယ်တွေအကြောင်းမေးမြန်းတင်ပြထားပါတယ်။မြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ Okay, ဒေါက်တာမြင့်ဦးခင်ဗျာ။ကျွန်တော်ခန္ဓာကိုယ်ရဲ့ဒီသွေးအုပ်စုအမျိုးအစားကွဲပြားမှုလိုက်ပါစမ်းเนาะတချို့သွေးအုပ်စုအမျိုးအစားတွေမှာယောဂတချို့ပိုဖြစ်ဖို့အတွက်အန္တရာယ်များပြီးတော့ဟိုတချို့မှာတော့လေဒီယောဂတချို့နဲ့ကာကွယ်နိုင်တဲ့အနေအထားမျိုးတွေ့ရှိထားတယ်လို့သုတေသနအတွင်းမှာဒီနောက်ပိုင်းမှာပေါ့နော်သိရှိထားတဲ့အကြောင်းကြားတဲ့အတွက်ဆရာကြီးအဲ့ဒီအကြောင်းလေးဒီဆရာကြီးဒီအားလုံးရဲ့ဘုသုတ္တအတွက်ပေါ့နော်ဒီနေ့ဆက်ပြီးရှင်းပြပေးပါလား
ကျွန်တော်ဒီလူတွေရဲ့သွေးပေါ့နော်ဒါတော့အုပ်စုကြီးခွဲလိုက်တော့နည်း A တို့ B တို့ဒီဒီလိုအိုးဆိုပြီးတော့သူအများဆုံးအုပ်စုကြီးလေးခုရှိတာပါเนาะအဲ့ဒါမှနောက်တစ်ခုရောကြောင့်မြောက်သွေးလို့ခေါ်တဲ့ research ဆိုတာ positive negative ပေါ့နော်အပေါင်းအနှုတ်ပေါ့အဲ့လိုနေလို့တော့သူပေါ့ပြောရမှာဒီသွေးအုပ်စုလေးခုနဲ့မြောက်သွေးနဲ့ပေါင်းလိုက်လို့ရှိရင်တော့သွေးအုပ်စု၈စုပေါ့ရောဒါပေမဲ့အဓိကလူတွေအများဆုံးသတ်မှတ်ထားတော့သွေးအုပ်စု၄စုပဲ A ရဲ့ B ရဲ့ AB ရဲ့ပြီးတော့မှ O ရဲ့ပေါ့နော်အဲ့ဒါတွေကခင်ဗျာဟိုတုန်းကတော့ဥပမာနိုင်ငံကလည်းမှတ်ပုံတင်လုပ်ပြီးဆိုရင်သွေးမျိုးဆောင်ပေးတာပေါ့ဘာကြောင့်လဲဆိုအရေးပေါ်အခြေအနေဖြစ်လာရင်သူကတွေးသိရမှာလေ။ဒါချက်ချင်းသူ့ကိုကျွန်တော်ကတွေးအုပ်စုပါလေဆိုပြီးလို့ရှိရင်အမျိုးတူတဲ့သူ့ကိုချက်ချင်းပေးနိုင်တယ်။အဲ့လိုပဲတစ်ခါလေကြာရင်ကျွန်တော်တို့ဒီဆိုတော့ခလေးအမီမဖော်နိုင်နဲ့ခလေးအဖေမဖော်နိုင်ဘူးပေါ့။အမျိုးငင်းပွားတဲ့ကိစ္စမျိုးမှာပြီးရင်နဲ့ဖခင်နဲ့သူ့ကိုဆစ်လိုက်ပြီးတော့ခလေးသွေးနဲ့တိုက်ကြည့်လို့ရှိရင်ဒါဒီခလေးပဲမိခင်ရဲ့ခလေးပဲ။ဒီဖခင်ရဲ့ခလေးပဲဆိုတော့ကျွန်တော်ပြောလို့ရတာပေါ့နော်။အဲ့ဒါကြောင့်ကျွန်တော်ကအဲ့လိုတွေအဆုံးဝင်တယ်။အခုနောက်ပိုင်းကျတော့သူ့တွေနာတွေကရန်ရန်လှုပ်လာတော့ပေဝိဥစုမှာပေယောဂါတွေဖြစ်များလဲဆိုတာတော့သိလာတာပေါ့နော်အသွေးဥစုကြောင့်ယောဂါဖြစ်တာတော့မဟုတ်ဘူးအဲ့တော့သွေးဥစုခွဲတဲ့အနည်းကကသွေးထဲမှာပါတဲ့သွေးနေဘူးပေါ့သွေးနေဘူးရဲ့အပေါ်ညာမျက်နှာပြင်မှာသူတို့ပဋိပစ္စည်းလို့ခေါ်တဲ့အန်တီဂျင်ပေါ့နော်အဲ့ဒီအန်တီဂျင်တွေကကွဲပြားတာပေါ့နော်အဲ့တော့ကျွန်တော်ကနေရာဒေသအလိုက်ကွဲပြားနိုင်တယ်လူမျိုးစုလိုက်လည်းကွဲပြားနိုင်တယ်နော်အဲ့အဲ့လိုမျိုးတွေကျွန်တော်တို့အမျိုးမျိုးကွဲပြားမှုတွေရှိလာတယ်အချိန်ဒေသအလိုက်လည်းကွဲပြားတာလည်းရှိတယ်ပေါ့နော်အဲ့တော့ဒူရီယာတဲမတဲဖောက်လို့လို့ရှိရင်သွေးဥစုကမတူရဘူ
းဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဘယ်သွေးဥစုကဟိုဘလို့ယောဂမျိုးတွေဖြစ်ဖို့အန္တရာယ်ပိုများလဲဆရာကြ
ီးအများစုကတော့ကျွန်တော်သိနေတာဆိုတော့ဟိုသွေးဆိုတော့နော်ဟိုသွေးဆိုလို့ရှိရင်ဒီဟိုသွေးဟာကျွန်တော်တို့အစာအိမ်ယောဂပေါ့အစာအိမ်ရောင်ရမ်းတဲ့ယောဂတွေပိုဖြစ်များတယ်ဆိုတော့ကျွန်တော်တွေ့လာတာဒါနဲ့ကိုသူ့ပါရှိတဲ့အန္တရာယ်ခုနပြောတဲ့အန္တရာယ်က H pylori ဆိုတဲ့ပိုးကိုပိုပြီးတော့သူကဒီရရှင်ပေါ့နော်သူကတုံ့ပြန်မှုပိုရှိတယ်အဲဒီကြောင့်အိုသမားတွေအဆိုင်ယောဂသမားတွေကိုကြည့်လိုက်လို့ရှင်အိုသွေးဖြစ်တယ်လို့များတာပေါ့နော်ဒီလိုပဲကျွန်တော်တို့ဒီ AB သမားတွေဟာ A သွေးသမားတွေဟာသူက B ကို O နဲ့ပို့ပြီးတော့အဆိုင်ကင်ဆာပိုဖြစ်တာတွေ့ရတယ်အဲတော့ဒီခါကခုနကဟိုနေ AB သမားပေါ့အခုဒီ AB C အုပ်စုရဲ့မှာယောဂတွေပိုပြီးဆက်နေတာ AB ကပိုဆက်နေတယ်ဘယ်လိုလဲဆိုလို့ရှင် AB အုပ်စုကသူကခုနကမှတ်ညာနေပေါ့နော်ကံရတဲ့ပတ်သက်တဲ့ယောဂကတ္တနာတွေကိုပို့ပြီးတော့ကြည့်လဲရှာတယ်အဲဒီကြောင့်ဒီ AB သမားတွေဟာတင်ယူတက်မြောက်ကိုခက်ခဲတာတွေတွေ့ရတယ်ပြီးတော့တက်ပြီးသားမှတ်ဉာဏ်တွေမိကြောက်ကြပြန်လဲပြီးတော့သတိရဖို့ခက်ခဲတယ်အသက်ကြီးလာတဲ့မြတ်သူတို့ရဲ့အတွေးခေါ်စဉ်းစားတာတွေဟာပုံမှန်ဖြစ်တာမတွေ့တော့အဲ့လိုမျိုးရတာဒီ AB သမားတွေမှာတခုရတာတွေ့ရတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အဲ့လိုဖြစ်တယ်လို့သူပြေတဲ့အတွေ့ရှိတာလည်းဆရာဖြစ်ဖို့များတယ်ပေါ့နော်
အဲ့ဒါတွေကတော့ကျွန်တော်ခုနပြောပါလို့ဆိုတာဒီသွေးအုပ်စုရဲ့သူ့ရဲ့သွေးနေဥပုံမှာရှိတဲ့သူ့ gene ပေါ့နော်ကျွန်တော်ခေါ်တဲ့ antigen ပေါ့နော်ဒီသူ့ရဲ့ပြိပစ္စည်းတွေကဒါမျိုးကိုတီးတန်းသွားလက်ခံတယ်အဲ့ဒီကြောင့်တော့ဒါကိုဆက်ပြီးတော့သူ့ဉာဏ်ရဲ့လုပ်ဖို့ကဘယ်လိုလုပ်ဖို့လိုတာပေါ့လေဒါတော့ခုနပြောပါဒီသွေးအုပ်စုကြောင့်ဒီယောဂဖြစ်တာတော့မဟုတ်ဘူးဒါပေမဲ့ဒီလိုယောဂတွေကသူ့သွေးအုပ်စုကမှလာတွေ့နေရတာတွေ့နေအခုဆုံးစယ်ယူစထားတာတော့သွေးနေဥပုံမှာပါတဲ့ပရိပစ္စည်းလို့ခေါ်တဲ့အန်တီဂျင်ကြောင့်လို့သူကယူဆထားတယ်။ဒါပေမဲ့အခုတတိဆရာတော်တော်များများကောဆီလောကမှာကောဒီသွေးဥစုရှင်ဒီယောဂဖြစ်ရမယ်ဆိုတာမျိုးတော့သူမရှိသေးဘူး။ဒါယောဂဖြစ်စီတော့အကြောင်းတော့မဟုတ်ဘူးပေါ့။ဖြစ်များတာပဲကျွန်တော်ပြောနိုင်တာပေါ့နော်
။ဟုတ်ကဲ့ဆရာကြီး။နောက်တစ်ခါဒီဘလို့သွေးဥစုတွေအနေနဲ့ပေါ့နော်။ဒီယောဂတချို့ဖြစ်ဖို့လာလာနေတယ်ဆိုတာတွေ့ရတယ်ဆရာကြီး။
ကတူးကြရည်ဒီသွေးအုပ်စုအိုမှာကျွန်တော်နှလုံးယောဂါဖြစ်ဖို့အနေထားကြတော့23000ခန့်တော့ကြာကျော်ဆင်းနေတာပေါ့နော်အဲ့တော့နှလုံးယောဂါဖြစ်တဲ့လူကြီးကြည့်ရမယ်ဆိုလို့ရှိရင် AB နဲ့ B ကဖြစ်တယ် O ကအဲ့ဒါမျိုးကြတော့သူ့ရဲ့ percentage က23000ခန့်လောက်တော့ယော့သွားတယ်ဒီဖြစ်နေလို့ရှိရင် pancreatic cancer ဆိုရင်လည်းသူကပို့ပြီးတော့ယော့သွားတယ်38000ခန့်လောက်ယော့သွားတယ် O မှာခုနအစာအိမ်ရောင်းတာပြောထားပေမဲ့အစာအိမ် cancer ဖြစ်ဖို့ကြာတော့ AB သမားကပိုများတယ် 26ရောက်မှာများတာပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကဒီဘီအုပ်စုကိုကြည့်ပြီးတော့မှန်းတာပေါ့လေအဲ့တော့ခုနပြောပါလားအေဘီဆိုလို့ရှိရင်သူရနဲ့ယောဂါတွေဖြစ်မယ်နှလုံးယောဂါတွေဖြစ်မယ်ဒီကြားထဲမှာအဆုတ်လေးကြောင်ရောင်းတဲ့ယောဂါတွေဖြစ်မယ်ဆိုတာမျိုးမဟုတ်ဘဲနဲ့အဲ့ဒီလိုယောဂါတွေဟာအေဘီဆိုတော့ကသူ့တွေ့ရပါတယ်လို့အဲ့လိုသူ့တွေကအဲ့လိုပြတာပြတာတော့ဒါတွေကသူ့ရဲ့အ ကပူပြီးတော့ကလေးမွေးတာတွေပါလေဒီကမျိုးပွားနိုင်တဲ့အင်အားတွေရှိတယ်အိုသမားကြတော့အဲ့လိုမဟုတ်ဘူးနှစ်ဆလောက်နေသွားဗျာဟုတ်တော့အိုသမားကကအဆိုင်ရောဂါဖြစ်နိုင်ပေမဲ့သူကအမြုံဖြစ်ဖို့ညကကလေးမွေးဖွားနိုင်ဖို့အဲ့လိုမျိုးအင်အားကြတော့နေသွားတယ်ဒါကြောင့်သူကအိုရီယာပူပြီးတော့ဟိုနေကလေးမမွေးတတ်ဘူးဟုတ
်ကဲ့ဆရာ
အိုရီယာပူပြီးတော့အဆိုင်ရောင်းတဲ့ရောဂါတွေအပြင်အဝလုံးတဲ့ရောဂါတွေဟိုမှာဖြစ်ပြန်ကုန်အဲ့ဒါမျိုးတွေတွေ့ရှိချက်တွေကထူးခြားနေတာပါလေနော်။ဗီဗီသမားတွေဟာအဆက်ဆုံးပုံထုတ်တဲ့လူတွေနဲ့ပုံပြီးဆက်နေတယ်လို့ပြောတဲ့ကြောင်းသလုံးရောဂါတို့ဖြေဆက်တာတို့မှာအေသမားတွေကပုံပြီးဖြစ်တာတွေ့ရတယ်။အဲ့ဒါဒါတွေကသူ့တွေနဲ့တွေ့ရှိချက်နဲ့ပြန်ပြီးဒီမှာဆက်နွယ်ကြည့်တာ။ဒီပုံပြီးအဆုဖြစ်လို့ဒီရောဂါဖြစ်ပါတယ်ဆိုတာကျွန်တော်သတိပြုနိုင်ပြီပါဘူး။ဟု
တ်ကဲ့ဆရာ။အဲ့တော့ဒီနောက်သွေးမျိုးစားအဆုတစ်ခုဖြစ်တဲ့ B အနေနဲ့ရောဆရာရောဂါဖြစ်တဲ့နေတာသိမတွေ့ရဘူးပေါ့နော်
။ဟုတ်တယ်။အားလုံးနဲ့မှရှင်းနိုင်တော့ B ဟာဒီလိုရောဂါတွေနဲ့ဆက်နွယ်မှုကတော်တော်လေးနည်းတယ်နည်းတယ်ဆိုတော့ဒါမဲ့ B နဲ့ AB နဲ့ကခက်ဆက်တယ်ဒီလိုလို့ချာ AB ဖြစ်တဲ့ရောဂါမျိုးကို B ရဲဖြစ်နေပါတယ်ဆိုပြီးတော့ကြားလာတာပေါ့နော်အဲဒါကြောင့် B ဟာကနှလုံးရောဂါလည်းဖြစ်နိုင်တယ်ဆိုတာမျိုးတွေဆိုတွေ့လာတယ်သူအန်တီရပိုများတယ်ဆိုတာတွေ့လာပေါ့နော်အဲတော့ဒီသူ့ဆောင်ပြတာမျိုးပဲနဲ့လေ AB မှာဒီလိုမျိုးရောဂါတွေတွေ့တယ်လို့ B မှာလည်းတွေ့တာမျိုးရှိတယ်ဆိုတော့ AB နဲ့ B နဲ့ကနှီးနွယ်တဲ့ကြောင် AB မှာရောဂါတွေဖြစ်များနေတယ်ဒီမှာလည်းနည်းနည်းသူကနောက်ကဒုတိယနောက်လိုက်လာတဲ့သဘောရှိပါလား
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင်ဒီစီစဉ်ကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါတယ်။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုထုတ်လွှင့်တော့မှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။စီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ KNPP ကရင်ီတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြန်မာတပ်မတော်ကနေတပ်ဖြတ်ခဲ့တယ်လို့ဆွဆွဲချက်တင်ထားမှုနဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။မောင်နှုံးမြို့နယ်အတွင်လာရောက်ခိုးလုံနေတဲ့မြို့တိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်ဆိုတာနဲ့မွန်နိုင်ငံရေးပါတီတွေပူးပေါင်းရင်းနဲ့မွန်ကိုစားပြုပါတီပေါ်ပေါက်ရေးအတွက်မွန်ပြည်သူညီလာခံကျင်းပသွားမယ့်အခြေအနေအကြောင်းတွေကိုကြားသားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ UNFC အဖွဲ့ဝင် KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီရဲ့တပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြမတပ်တော်တပ်ဖွဲ့တွေကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမယ်လို့ကြားပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးဦးဒီရေကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ19ရက်နေ့ကလွယ်ကော်မြို့နယ် KNPP ရဲ့ခုနမယာယီစစ်ဆေးရေးကင်းစခန်းတပ်ဖွဲ့ကနေတပ်မတော်အဖွဲ့တယ်ဆောင်လာတဲ့စစ်ကားကိုစီစစ်ခဲ့တာကြောင့်နောက်တနေ့မှတပ်မတော်အဖွဲ့ကနေ KNPP ကိတ်စခန်းရဲဘော်တွေကိုဖမ်းဆီးခဲ့ပြီးတေဆုံးမှုအထိဖြစ်ပွားလာတာပါတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးတေဆုံးမှုနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့နဲ့နိုင်ငံတကာဥပဒေပညာရှင်တွေပါဝင်တဲ့ခုံရုံးတစ်ခုဖွဲ့စည်းပြီးထိုက်တဲ့ပြစ်ဒဏ်ချမှတ်ပေးဖို့ KNPP ဖက်ကဒီလ22ရက်နေ့မှာတောင်းဆိုထားပါတယ်ဒါပေမဲ့လွယ်ကောအခြေစိုက်ဒေတာကုတ်ကဲမှုစစ်ဌာနချုပ်အနေနဲ့ကတော့ကရင်နီအမျိုးသားတိုးတက်ရေးပါတီကတပ်ဖွဲ့ဝင်တွေဦးတည်ဆုံးခဲ့တာဟာနှစ်ဖက်တိုက်ပွဲတွေကြောင့်တည်ဆုံးခဲ့တာဖြစ်ပြီးတပ်မတော်ကဖမ်းဆီးခေါ်ဆောင်ပြီးဥပဒေမဲ့တပ်ဖြတ်ခဲ့တာမဟုတ်ဘူးလို့ကြေညာချက်ထုတ်ပြန်ထားပါတယ်
ရခိုင်ပြည်နယ်မောင်သောမြို့နယ်စုံမိုင်ကြီးမှာလာရောက်ခုလုံနေကြတဲ့
ဗူဒီရောင်မြို့နယ်ကနေရာစုတ်ခွာမြို့တိုင်းသားမိသားစု84စုလူရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။သူတို့တွေဟာမကြာသေးမီကမြန်မာဆူရတပ်နဲ့ထိုင်းတပ်မတော်အေအေတို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အကြမ်းဖက်မှုအန္တရာယ်ကိုစိုးရိမ်တဲ့အတွက်နေရာစုတ်ခွာလာကြတဲ့သူတွေဖြစ်တယ်လို့မောင်သောမြို့ခံတွေကပြောပါတယ်။သူတို့တွေဟာဗူဒီရောင်မြို့နယ်ကအော်မရာအုပ်စုအင်းချောင်းတလူပြားလက်ပံကိုင်းမြောင်းချောင်းနဲ့လောင်းယုံအုပ်စုနတ်စိတ်တောင်ချီစတဲ့ကျေးရွာသားတွေဖြစ်ပြီးဒီလအစပိုင်းကလေးကအုပ်စုလိုက်ရောက်ရှိလာတာဖြစ်ပါတယ်။လက်တလောချင်းနေမှာသူတို့ကအရပတ်လူမှုဖွဲ့စည်းစဉ်နဲ့အလူရှင်တွေကယာယီတိုက်ရင်တွေဆောက်လုပ်ပေးထားပေမဲ့လုံလောက်မှုမရှိသေးတယ်လို့စောက်ကုန်းကြီးအစားအသောက်နဲ့အနှွေးထွက်တွေအပါအဝင်အိမ်သားတွေလည်းရေးပေါ်လိုအပ်နေတယ်လို့အကူအညီပေးရေးဖွဲ့တွေကပြောပါတယ်
။ထိုင်းနယ်စပ်မြက်ဝတီကနေတရားမဝင်တင်တွင်းနေတဲ့ထိုင်းဝက်တွေကြောင့်မှုန်မီနဲ့အတွင်းကဝက်မွေးမြူသူတွေအရှုံးပေါ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်လို့ဒေသတွင်းဝက်မွေးမြူသူတွေကပြောပါတယ်။ထိုင်းကတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာအကောင်ကြီးပြီးဈေးနှုန်းချိုတာတဲ့အတွက်အဝယ်တိုင်းတွေကဒေသတွင်းဝက်တွေထက်ထိုင်းဝက်တွေကိုသာဝယ်ယူနေကြလို့ဒေသတွင်းမွေးမြူထားတဲ့ဝက်တွေအရောက်အဝယ်မဖြစ်တော့တဲ့အခြေအနေရှိနေပါတယ်။ထိုင်းဝက်တွေဟာလွန်ခဲ့တဲ့အောက်တိုဘာလကစပြီးတော့အကြီးအကျယ်ဝင်လာကြောင်းတညဆိုရင်6ဘင်းကားနဲ့ဝက်အကောင်ကြီး4000လောက်မြန်မာပြည်ဘက်ကိုတင်တွင်းနေတယ်လို့မွန်ပြည်နယ်မွေးမြူရေးလုပ်ငန်းအဖွဲ့ချုပ်အတွေ့ရမှုကိုညိုမင်းကပြောပါရယ်ထိုင်းဝက်တွေတရားမဝင်တင်တွင်းနေတာကိုဖြေရှင်းပေးဖို့ဒီဇင်ဘာလ23ရက်နေ့ကမွန်ပြည်နယ်အစိုးရဖွဲ့ထံကိုတင်ပြထားပေမဲ့လည်းတစုံတရာဆောင်ရွက်ပေးတာမရှိသေးဘူးလို့မွန်ပြည်နယ်ဝက်မွေးမြူရေးအဖွဲ့ချုပ်ကပြောပါရယ်ထိုင်းကနေတရားမဝင်တင်တွင်းနေတဲ့ဝက်တွေဟာမွန်ပြည်နယ်အပြင်ရန်ကုန်မန္တလေးနဲ့နေပြည်တော်ဘက်ကိုလည်းတင်တွင်းနေပါရယ်
တတိယကြိမ်မြောက်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များဆွေဆုံနှီးနှောဖလဲပွဲတိုင်းယူကွန်ဖရင့်ကိုပဲခူးတိုင်းဒေသကြီးကြောက်တကန်းမြို့နယ်စပြေတန်းရှမ်းရွာမှာပြုလုပ်ကျင်းပခဲ့ပါတယ်။ဒီဇင်ဘာ29ရက်နေ့ကနေ29ရက်နေ့ထိ3ရက်သာကျင်းပခဲ့ရမှာမူရင်းစေဝါပြဿနာလူခုရင်းနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအချက်အလက်တွေကိုဆွေးနွေးခဲ့တယ်လို့ဆွေးနွေးပွဲဖြစ်မြောက်ရေးဦးဆောင်သူတိုင်းယူနက်ဝေါ့ကစိုင်းတော်ဆိုင်ကပြောပါတယ်။အစည်းအဝေးရှမ်းလူငယ်တွေရင်ဆိုင်တွေ့ကြုံနေရတဲ့ပြဿနာတွေလက်သွဲကူညီဖြေရှင်းသွားဖို့ရှမ်းပြည်သဝန်းပြင်ကချင်ပြည်နယ်ကရင်ပြည်နယ်ရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းပဲခူးတိုင်းမှာရှိတဲ့ရှမ်းလူငယ်တွေရင်းနှီးကြွားဝင်မှုရှိဖို့နဲ့စာပေရင်ကြီးမှုအပိုင်းပညာရေးပိုင်းတွေမှာလက်သွဲဆောင်ရွက်ကြဖို့ဖြစ်တယ်လို့သူကဆိုပါတယ်မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်များတွေ့ဆုံနှီးနှောဖလှယ်ပွဲပထမအကြိမ်ကို2013ခုနှစ်ဒုတိယအကြိမ်ကို2015ခုနှစ်ကမန္တလေးမြို့မှာကျင်းပခဲ့ပါတယ်
2019ခုနှစ်ဒီဇင်ဘာလ20ရက်နေ့အထိမွန်ပြည်နယ်အမှုကြီး10မြို့အနက်လူသတ်မှု49မှုတပြတ်တမှုလူရဲမှု14မှုတရိတ်ဆန်ခိုးမှုတမှုဖောက်ထွင်းမှုတမှုမတရားအတင်း3မှုမဒိမ့်မှု96မှုစုစုပေါင်းအမှုကြီး125မှုဖြစ်ပွားခဲ့ပြီးအရင်နှစ်ကထက်မဒိမ့်မှုဖြစ်ပွားမှုနှုန်းတိုးမြင့်လာတယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ရဲ့နှစ်ချုပ်စီရင်မှထုတ်ပြန်ထားပါတယ်။တရားရုံးတွေမှာမဒိမ့်မြောက်ကြောင်းပြစ်မှုချမှတ်လိုက်တဲ့အမှုတွေရှိနေတယ်လို့မဒိမ့်ချင်းခံရပေမဲ့တပ်တွေအထောက်ထားမခိုင်လုံတဲ့အတွက်မဒိမ့်မှုမမြောက်တဲ့အမှုတွေလည်းရှိနေတယ်လို့စံပြလူထုအခြေပြုဖွံ့ဖြိုးရေးအဖွဲ့ကအထက်တန်းရှင်နေမယုအနန္တမြင့်ကပြောပါတယ်။ဒါပေမဲ့ဒီနှစ်မှာ2016ခုနှစ်ထက်780မှုတိုးပြီးဖမ်းဆီးအရေးယူနိုင်ခဲ့တယ်လို့မွန်ပြည်နယ်ရဲတပ်ဖွဲ့ရဲ့စီးရင်အရာသိရှိရပါတယ
်အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါမွန်နိုင်ငံရေးပါတီတွေပေါင်းစည်းရင်းနဲ့မွန်ကိုစားပြုပါတီတရက်ပေါ်ထွန်းလာရေးရည်ရွယ်ပြီးတော့လာမယ့်ဇန်နဝါရီလ23ရက်နေ့နဲ့24ရက်နေ့မှာမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပြည်သူညီလာခံတရက်ကျင်းပဖို့စီစဉ်နေပြီဖြစ်ပါတယ်။ဒီညီလာခံကျင်းပမဲ့အပေါ်မွန်နိုင်ငံရေးပါတီခေါင်းဆောင်တွေကဘလို့အမြင်ရှိနေပါသလဲ။မိကလျာမုံကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
။မွန်ညီညွတ်ရေးအဖွဲ့ကနေဦးစီးပြီးလာမယ့်ဇန်နဝါရီလလယ်မှာကျင်းပဖို့စီစဉ်နေတဲ့မွန်ပြည်သူညီလာခံကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP ပါတီအနေနဲ့အတိမတ်ပြုမှာမဟုတ်ဘူးလို့လည်းပါတီထွေထွေတွင်းရင်မှုဒေါက်တာမင်းနွေစုကအခုလိုပြောပါတယ်
။ဒါဆိုတော့ကိုယ့်အကိုပေါ်ဟိုကမဒီကွဲကိုယ့်ကိုကျုံနေဆုံးရဲ့ကြည့်ရချာဆက်ပြီးမှကျန်တဲ့သူကိုကျွန်တော်ဝင်လို့ကြလို့ပြောရင်ဖွဲ့ပြီးတော့ကိုမင်းသားလုပ်တဲ့ဟာဒီများကိုအတိမတ်ပြုဆိုင်ဘယ်လိုလုပ်ပြုမှာလဲ။ဘယ်တော့မှလည်းအတိမတ်မပြုဘူးလေ။
အလားတူမွန်မျိုးသားပါတီအနေနဲ့ဒီညီလာခံကိုတက်ရောက်ဖို့အလားလားအလွန်နှဲပါတယ်လို့လည်း MNP ပါတီတွင်းရမှုနာလျေသမကအခုလိုဆိုပါတယ်
။တို့ဒီညီလာခံကိုတက်ဖို့အလားလားအင်မတန်မှနှဲပါတယ်။တိုးတော်လည်းပဲတို့ကိုကောင်းစီမှာရှင်းလင်းတင်ပြပြီးတော့အပြည့်ချက်တော့ရယူဖို့လိုသေးတယ်ဗျ။မောကောင်းကြီးညီနိုင်ကြီး
အဖွဲ့တဲ့ဥဆောင်ပြီးလုပ်တဲ့ပွဲဖြစ်တဲ့အတွက်မွန်တူရာလုံးကိုကူစားပြုတဲ့ဝီလာရံမဟုတ်ဘူးလို့ကျွန်တော်ပြောပြလို့ခိုင်းယူတယ်။လက်ရှိမွန်ပါတီများပေါင်းစည်းရင်းနဲ့မွန်ကိုစားပြုပါတီတရားပေါ်ထွန်းလာရင်ရည်ရွယ်ပြီးတော့လာမယ့်ဇန်နဝါရီလ17ရက်နေ့ဆက်လျက်တွင်မှာမွန်ပြည်နယ်မော်လမြိုင်မြို့မှာမွန်ပြည်သူညီလာခံကျင်းပဖို့စီစဉ်နေတာပါ။
ဒီညီလာခံပါတီတဲ့ဖွဲ့မဖွဲ့ဆိုတာကိုတက်ရောက်တဲ့ပြည်သူတွေရဲ့ဆန္ဒပေါ်မူတည်နေတယ်လို့လည်းညီလာခံဖြစ်မြောက်ရေးအဖွဲ့ဝင်ဘလူးချွန်းမှဘိုးနဲ့ဆရာတော်အရှင်ဝါရဝန်တကအခုလိုမိတ်ကြပါတယ်။ဟုတ်ကဲ့ကတော့ပြည်သူတွေမှာဘာမူတည်နေပေါ့အဲ့တော့ဘုန်းတို့ဘာဖြစ်လို့ဒီညီလာခံကိုမဖြစ်မနေလောက်ကတည်းလဲမွန်ပါတီတွေမပေါင်းစည်းလို့အလားတူမွန်ပြည်တစ်ပါတီကလည်းဒီညီ ဒီနေ့ကျွန်တော်တို့ကမြန်မာနိုင်ငံကိုမော်လမြိုင်မြို့တာတနာ2500ခုနှစ်ကြာမှာကျင်းပမှာဖြစ်ပြီးဂိုင်းပေါင်းဆောင်ကမွန်တန်ကတော်တွင်မွန်နိုင်ငံရေးပါတီတွင်အရက်ဖက်မွန်လူမှုဖွဲ့စည်းတွင်မြို့နယ်တည်တည်ကမွန်စာပေရင်ခြင်းမှုဖွဲ့တွင်တတ်သိပညာရှင်ဖိတ်ကြားတဲ့ပုဂ္ဂိုလ်အားလုံးစုစုပေါင်းအင်အား900လောက်ဖိတ်ကြားတော်မှာဖြစ်ပါတယ်ရှင်
ဆက်ပြီးတော့အမျိုးသမီးအခွင့်အရေးလှုပ်ရှားနေတဲ့နေနူဝူမန်အင်အက်ရှင်ဂရုပကနေစင်တလိထုံးသားမျိုးကိုအမျိုးသမီးရှုထောင့်ကနေလေ့လာပြီးသူတည်တနာပြုထားတဲ့အိရှင်ဖြစ်ခွင့်မရှိသည့်ဧည့်သည်များဆိုတဲ့ချင်းအမျိုးသမီးတွေရဲ့ဘဝကိုထင်ရှားတဲ့စာအုပ်ကိုထုတ်ဝေလိုက်ပါတယ်။
အရှင်ဖြစ်ခွင့်မရှိသည့်ဧည့်သည်များဆိုတဲ့စာအုပ်ဟာချင်းလူမျိုးတိုင်းဝဲတွေမှာယနေ့အထိကျေးသုံးနေတဲ့ချင်းတလေးထုံးသန်းစင်လာတွေကြောင့်ချင်းမျိုးသမီးတွေရဲ့ဘဝပေါ်ဘယ်လောက်ထိအကျိုးသက်ရောက်မှုရှိတယ်ဆိုတာလေ့လာဆန်းစစ်ထားတာဖြစ်တယ်လို့နေနူးဘက်ကမိုင်လန်းနဲ့ကျဲကပြောပါတယ်
ဒီချင်းကရှမရီလောနက်ပက်တစ်စီပေါ့ဒီချင်းတလေးထုံးနှန်းကဒီအမျိုးသမီးတွေရဲ့ဘဝမှာဘယ်လောက်ထိအင်ဖက်ရှိတယ်လဲပေါ့ဥပမာတယောက်မှုလို့ပဲပြောရမလားဆာရှိတယ်လဲဆိုတာကျွန်တော်သိချင်တာအဓိကပေါ့နော်နေနူးဘွဲ့အနေနဲ့ချင်းမြင့်နယ်ကုန်းမြို့နယ်အပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်တို့ကမြို့နယ်ပေါင်း12မြို့နယ်နဲ့ကျေးရွာပေါင်း20ကျော်ကချင်းမျိုးသားတွေနဲ့အမျိုးသမီး
တွေကတော့ဘာခင်ရဲ့မျိုးကျူးသမမဟုတ်ဆွေမျိုးစုကိုဆက်ခံနိုင်ပြီးထိမ်းမြလက်ထချင်း၊ကွာချင်းပြတ်ဆဲချင်းအမွေဆက်ခံခြင်းစတဲ့နယ်ပယ်တည်တည်တွေမှာချင်းမျိုးသမီးတွေဟာဆုံမြဲချတဲ့နေရာမှာဘလုံးဝပါဝင်ခွင့်မရအောင်ပြုလုပ်ထားတယ်လို့မိုင်လန်းနိုင်ကျဲကပြောပါတယ
်အမျိုးသမီးတွေကိုပါမှပိုင်ဆိုင်ခွင့်မရအောင်လုပ်ထားတယ်ကွာချင်းနဲ့ကမှပြတ်သားလေးတွေကပဲဒီကလေးအုတ်ချင်းခွင့်လက်ရထားတယ်ပြီးတော့မိသားစုပိုင်အိမ် property ဥစ္စာတွေပေါ့နော်အဲ့လိုမျိုးပါသမီးတွေကိုတနည်းစားရင်လက်ထမှာမို့လို့ဒီသမီးတွေရောမမပေးကြဘူး
ချင်းလူငယ်စာရေးဆရာသူလည်းဖြစ်ချင်းဝေါ်အက်ဒီတာလည်းဖြစ်တဲ့ဆလိုင်းမန်ကတော့ဒီသူသေးသနာစစ်တမ်းရသွေးရှိချက်တွေကိုအစိုးရလွှတ်တော်ကနေအကောင့်တွေဖော်သိတဲ့လို့မတူညီတဲ့မျိုးနွယ်စုတွေကြားလက်သက်ထိမ်းများတဲ့အခါအသွင်ဖိုးလို့ခေါ်တဲ့တင်နှောင်းကြီးတွေကိုနှုံသားတစ်ခုတတ်မှတ်တဲ့လို့ထောက်ပြထားပါတယ်။ဆမ်မြနာ200ကျော်ပါရှိတဲ့အိမ်ရှင်ဖြစ်ခွင့်မရှိတဲ့ဧည့်သည်များသူသေးသနာစာအုပ်မိတ်ဆက်ပွဲကိုတော့နိုဝင်ဘာလကပိုင်းမှာချင်းပြည်နယ်ပလောင်ဝသွန်းဆန်တီးစိန်သန္တလန်ဟာကားနဲ့ဖလန်းမျိုးတွေမှာပြုလုပ်ခဲ့ကြသလိုဒီဇင်ဘာ20ရက်နေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးမင်းတပ်မသူပြည်နဲ့ကံပလတ်မြို့တွေမှာလည်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာ
။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ KNPP ကရင်နီအမျိုးသားတိုးတက်ရေးပါတီတပ်ဖွဲ့ဝင်3ဦးနဲ့ရွာသား2ဦးကိုမြန်မာတပ်တော်ကနေတပ်ဖြတ်ခဲ့တယ်လို့စွပ်စွဲချက်တင်ထားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရအဆင့်စုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။မောင်တော်မြို့နယ်အတွင်းလာရောက်ခေါ်လုံနေကြတဲ့ဘူးဒီထောင်မြို့နယ်ကမြို့တိုင်းရင်းသားလူဦးရေ900နီးပါးအတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်
။တရက်ရှင်တွေခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။အခုလိုနေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုကြာသာပတေးနေ့ညနေတောက်ကြာနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေမှာတင်ဆက်နေပါတယ်။ကျမတို့ခုတောက်ကြာနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေတာပါရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ။
ဒီဇင်ဘာလ23ရက်နေ့မှာအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ရန်စ်ကအမေရိကန်ဒေါ်လာ 1.8 တန်းရူပီးငွေတန်ပေါင်း280တန်ဖိုးရှိတဲ့ APCs လို့ခေါ်တဲ့စစ်သုံးတန်ကြပ်ကာကာစစ်တစည်းကိုမ မြို့တော်အစ္စလာမဘတ်ရဲဌာနချုပ် ICTP နယ်မြေခံရဲတပ်ဖွဲ့တပ်ဦးနဲ့ခိုင်ဘာပတ်သွန်းခွာရဲဌာနတွေကိုလွှဲပြောင်းပေးရခဲ့ပါတယ်ဒီလိုပေးရတာဟာပါကစ္စတန်ပြည်သူတွေရဲ့ဘေးအန္တရာယ်ကင်းရှင်ရေးတိုးမြင့်ရာမှာအမေရိကန်အစိုးရကပါကစ္စတန်အစိုးရနဲ့အတူပူးပေါင်းဆောင်ရွက်ဖို့တန်ဋိဌာန်ချမှတ်ထားတဲ့လုပ်ငန်းစဉ်တစ်ရပ်ဖြစ်ပါတယ်။နေစုံနယ်သားတွေနဲ့တွာလာရခက်ခဲတဲ့မြေပြင်တွေမှာမောင်းနေနိုင်စစ်ဆင်နိုင်တဲ့ဒီတန်ချက်ကာကတွေကိုအမေရိကန်ကုမ္ပဏီလန်ခိုကတိစောက်ပေးခဲ့တာဖြစ်ပြီးအရက်ဖက်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့ရာဇဝတ်မှုတွေနှိမ်နှင်းရေးပိုင်နက်နယ်မြေကာကွယ်ရေးနဲ့စစ်သွေးကြွတွေကိုချေမှုန်းရေးတွေမှာအထောက်အကူဖြစ်စေမှာဖြစ်ပါတယ်။ APC's call တန်ချက်ကာကတွေဟာအကြမ်းဖက်သမားတွေစစ်သွေးကြွတွေနဲ့မူရစ်ဆေးဝါးမှောင်ခိုဂိုင်းတွေပါဝင်လက်နက်ကင်အုပ်စုတွေရဲ့ချင်းချောက်မှုတွေကိုတုံ့ပြန်ရမှာဒီတန်ချက်ကကားတွေဟာရဲတပ်ဖွဲ့ဝင်တွေရဲ့တိုက်ခိုက်ရေးစွမ်းရည်နဲ့ရဲအယားရှိတွေဘေးကင်းလုံခြုံရေးအတွက်အလွန်အရေးပါပါတယ်။ပါကစ္စတန်တဝမ်းမှာတော့အဲဒီလက်နက်ကိုင်အုပ်စုတွေကရဲအယားရှိတွေကိုပစ်မှတ်ထားတိုက်ခိုက်ကြပါတယ်။ပါကစ္စတန်မှာတာဝန်ထမ်းဆောင်ရင်ကြဆုံသွားခဲ့ကြတဲ့ရဲအယားရှိတွေဟာ6500နီးပါးရှိနေပြီဖြစ်ကြောင်းဗဟိုရဲတပ်ဖွဲ့ဌာနချုပ်ကထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့မူရစ်စေဝါနဲ့ဥပဒေရေးရာဌာနခွဲ INLL ကငွေကြေးထောက်ပံ့ပေးထားတဲ့ဒီတန်ချက်ကကားတွေဟာနိုင်ငံပေါင်း90ကျော်မှရောက်ရှိနေပြီးကန့်တက်တိုက်ပွဲတွေနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးတွေအပြင်မူရစ်စေဝါမှောင်ခိုကုန်ကူးမှုတိုက်ဖျက်ရေးဒါအပြင်တရားမျှတပြီးတာဝန်ယူမှုရှိတဲ့တရားရေးစနစ်တိုးတက်ဖြစ်ထွန်းလာရေးတွေအတွက်ကူညီပေးနေတာဖြစ်ပါတယ်။မူရစ်စေဝါနဲ့တရားဥပဒေရေးရာဌာနခွဲ INL က1980ခုနှစ်ကစလို့တရားဥပဒေစိုးမိုးရေးတရားမျှတရေးနဲ့ပါကစ္စတန်နိုင်ငံတော်ကပြုပြင်ပြောင်းလဲရေးအခန်းကဏ္ဍတွေအတွက်လည်းကြဲကြဲပြန့်ပြန့်ထောက်ကူပေးလာခဲ့တာဖြစ်ပါတယ်။ဒါဟာပါကစ္စတန်ပြည်သူတွေအတွက်လူနဲ့လူအဖွဲ့အစည်းဆိုင်ရာအရက်ဖက်တရားဥပဒေစိုးမိုးရေးစွမ်းရည်တည်ဆောက်ဖို့တရားမဝင်မူရစေဝါထုတ်လုပ်ရောင်းဝယ်ဖောက်ကအတုံးပြမှုတွေကိုချေမှုန်းဖို့တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုရှိရေးပိုးပြီးအကောင်ခိုင်မာလာစေဖို့ပေါ်ပြီးဘေးကင်းလုံခြုံအောင်လူသားစံအောင်နဲ့ပြုပြင်ပြောင်းလဲရေးစနစ်မှာပွင့်လင်းမြင်သာမှုရှိအောင်ကုန်ညီပံ့ပိုးပေးဖို့နဲ့ရာဇဝတ်မှုကင်းဆိုင်ရာတရားရေးကဏ္ဍကနေတဆင့်ကြားမှတန်းတူညီရေးအထမြောက်အောင်မြင်စေဖို့အတွက်အားပေးကူညီနေတာလည်းဖြစ်ပါတယ်။ပါကစ္စတန်ရဲတပ်ဖွဲ့ဝင်တွေဟာပါကစ္စတန်မှာရောအမေရိကန်ပြည်ထောင်စုထဲမှာပါနေစဉ်သူတို့ရဲ့ပြည်သူတွေဘေးအန္တရာယ်ကင်းရှင်းရေးအတွက်စွန့်လွတ်စွန့်စားနေကြရသူတွေပါ။ကျွန်တော်တို့ဟာကျွန်တော်တို့ပြည်သူတွေကိုကာကွယ်ပေးဖို့ရဲတပ်ဖွဲ့ဝင်တွေကိုပဲအားကိုးနေကြရတာပါဒီတော့ကျွန်တော်တို့ဟာအကြမ်းဖက်ဝါဒကိုဆန့်ကျင်တိုက်ဖျက်ဖို့နဲ့ပါကစ္စတန်နိုင်ငံအတွင်းတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးတို့အတွက်အခိုင်အမာစိတ်ပိုင်းဖြတ်ထားတဲ့အတိုင်းပဲပါကစ္စတန်ပြည်သူတွေနဲ့အတူတကွဆက်လက်ရည်တည်သွားမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနယာယီလက်ထဝန်ကြီးရန်စ်ကပြောသွားခဲ့ပါတယ်ရှင်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုးရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အဖို့မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေတဲ့ခင်အစီအစဉ်အတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါ။
အမေရိကန်ပြည်တော်စုကိုလာခြင်းနဲ့တူရကီနိုင်ငံသားတွေအတွက်ပြည်ဝင်ဗီဇာထုတ်ပေးတာကိုအပြည့်အဝပြန်စတော့မယ်လို့အမေရိကန်ကကြာသပတေးနေ့မှာကြေညာပါတယ်။တန်ယုံဝန်တန်တယောက်ယောက်ကိုထင်ထင်တာဒါမှမဟုတ်ဖမ်းဆီးတာမျိုးမလုပ်ခင်မှာတူရကီဆိုရကအမေရိကန်ဆိုရကိုကြိုပြီးအကြောင်းကြားမယ်ဆိုတဲ့အာမခံချက်ရထားတယ်လို့လည်းပြောပါတယ်။ဗီဇာလုပ်ငန်းပြန်စမယ့်ဆုံးဖြတ်ချက်ကိုတူရကီကကြိုဆိုပေမဲ့အဲဒီလိုအာမခံချက်မျိုးအမေရိကန်ကိုသူတို့မပေးခဲ့ဘူးလို့ပြောပါတယ်။လိုင်ဘေးရီးယားနိုင်ငံသမားရွေးကောက်ပွဲမှာနာမည်ကျော်ဘောလုံးသမားဟောင်းဂျော့ချူရနိုင်ရသွားပါပြီ။လိုင်ဘေးရီးယားပြည်နယ်15ပြည်နယ်ထဲမှာသူကပြည်နယ်14ခုမှာနိုင်ရတာဖြစ်ပြီးမဲရီအတွက်စုစုပေါင်းရဲ့ 61.500 ဂိုင်းနှုန်းနဲ့နိုင်ရခဲ့တဲ့အကြောင်းလိုင်ဘေးရီးယားရွေးကောက်ပွဲကော်မရှင်ကကြာသပတေးနေ့မှာကြေညာတာပါသူဟာတက်တန်း20သမရဖြစ်တာဝန်ယူခဲ့တဲ့အဲလန်ဂျွန်ဆန်ဆလီဖ်နေရာကိုဆက်ခံမဲ့ဒုတိယသမရဂျိုးဆက်ဘောဂိုင်းနဲ့ရှင်ပြိုင်ခဲ့တာပါလိုင်ဘေးရီးယားဖွဲ့စည်းပုံအခြေခံဥပဒေအရသမရတဦးဟာတက်တန်း20ပဲအများဆုံးတာဝန်ယူခွင့်ရှိပါတယ်နောက်ကိုရီးယားကိုရင်းနှီးတင်မောနဲ့ပို့ဖို့တရုတ်ကအစီအစဉ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်နိုင်ငံကိုကြာသပတေးနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။နောက်ကိုရီးယားကိုရင်းနှီးတင်ပို့တာဟာကန့်သက်ထားတဲ့ကုလသမဂ္ဂရဲ့တန်ခတ်အရေးယူမှုကိုချေဖို့ချိုးဖောက်တာမရှိဘူးလို့တရုတ်ဘက်ကအခိုင်အမာပြောထားတဲ့ကြားမှာပဲအခုလိုသမ္မတထရမ့်ကဆွဆွဲတာပါ။ Bangladesh နိုင်ငံက ဒုက္ခ သစ္စာခံတွေမှာ စိုးစိုးနာ ယောဂ ပြန့်နှံ့ ဖြစ်ပွားနေတာကို ကိုယ်ညီကူတာပေးဖို့အတွက် ပြည်တွင် နိုင်ငံက ဆရာဝန်တွေ သူနာပြုတွေ နဲ့ မိသားသမားတွေ စုစုပေါင်း အယောက် 40 ကျော် ပါတဲ့ ဖွဲ့ဟာ Bangladesh နိုင်ငံကို ကြာတာပြီးနေ့က ထွက်သွားပြီး လို့ UK ရုပ်သံလွှင့်ဌာန Sky News က ပြောပါတယ်ခင်ဗျာ
ကျေးဇူးပါရှင် တရင်ချင်းချုပ်ကို ကိုကျော်ကျော်သိန်းက ပြောပြသွားတာပါ ဒီကနေ့မနေ့ အစီအစဉ် ထုတ်လုပ်ရေးမှုကတော့ ကိုစော်ဝင်းလိုက်ပါရှင် Engineer ကတော့ John Elson ဖြစ်ပါတယ် တောက်ကြနေနေခင် VOE မြန်မာပိုင်း အစီအစဉ်ကို နားဆင်ခဲ့ကြတဲ့ ကဘာတလောက တော်ရရှင် အားလုံး ရှင်လန်း ချမ်းမြေ့ကြပါစေ ညနေခင်းအစီအစဉ်ကိုတော့ မြန်မာ စံတော်ချိန် ညနေ 6:00 ကနေ 9:00 ထိ ဆက်လက် ထုတ်လွှင့်မှာမို့ စောင့်မျှော် နားဆင်ကြပါနော် ရှင်လန်း ချမ်းမြေ့ကြပါစေ ကျမ Engineer နိုင်ပါ
This program has come to you from the Voice of America, Washington.